Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်နိုဝင်ဘာလ10ရက်တောက်ကြတဲ့မနေ့ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကိုစလောင်းကလည်းဖမ်းယူကြည့်ရှုနိုင်လို့ VOA website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားမှာ
We'll have a peaceful transfer of power here in America
အနာလွှဲပြောင်းရေးငြင်းငြင်းချမ်းချမ်းချောချောမွေ့မွေ့ဖြစ်စေဖို့ရွေးချယ်ခံသမ္မတထရန့်ရဲ့အဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်သူဆိုရအဖွဲ့အားလုံးကိုညွှန်ကြားထားတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။အချိန်ထဲမှာပဲဆိုရတစ်မှာရေးပါတဲ့ယာရုတွေအတွက်အ мян ရွေးချယ်ဖို့ရွေးကောက်ခံသမ္မတထရန့်ကလုပ်နေပြီးမကြခင်မှာထုတ်ပြန်လာနိုင်ခြေရှိပါတယ်။မြောက်ကိုရီးယားရုရှားစီးပူးပေါင်းမှုကိုဥရောပအပြင်ဘက်အထိချင်းချောက်မှုတစ်ရက်ဖြစ်လာတယ်လို့ဒေတိုအကြီးကဲကသတိပေးလိုက်ပါတယ်။
အဲ့လိုတဲ့နေပြီမှာတော့နိုင်ငံတကာအရေးကိုဒီနေ့စောင်းပေးတင်ပြကြပါမယ်။ရွေးကောက်ပွဲပြီးအမေရိကန်အထက်လွှတ်တော်နောက်ဆုံးချိန်နေနိုင်ငံတကာမှာသတင်းမှားတွေအတိုက်ခိုက်ခံအသက်ခံရပုံရုရှားကားစီးကွက်ကတရုတ်ကမြေမြေလေးမီတာခန့်အဆောက်အဦအကြောင်းနဲ့မလေးရှားရောက်မြန်မာတို့ဖမ်းခံရတဲ့သတင်းတွေကိုတင်ပြပါမယ်။အပတ်စဉ်အစီအစဉ်မှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျမ်းမာရေးတိုင်းရင်းသားဒေသသတင်းတော်တွေကိုရှုစားနားဆင်ကြမှာပါ။အခုတော့သတင်းတွေကိုဒေါက်ခင်မျိုးသက်ကတင်ပြပါအောင်မယ်။
အရွေးချယ်ခံသမ္မတဒေါနယ်ထရန့်ဦးဆောင်တဲ့အစိုးရအဖွဲ့ကိုအာဏာလွှဲပြောင်းရေးအတွက်ချောချောမွေ့မွေ့ဖြစ်အောင်သူ့အစိုးရအဖွဲ့အနေနဲ့ပူးပေါင်းဆောင်ရွက်ပေးသွားမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်
။ Yesterday I spoke with President-elect Trump to congratulate him on his victory and I assured him that I direct my entire administration
မနေ့ကရွေးချယ်ခံသမ္မတထရန့်ကိုသူ့နိုင်ငံမှုအတွက်ဂုဏ်ပြုကြောင်းလှမ်းပြောခဲ့ပါတယ်။ငင်းငင်းချမ်းချမ်းနဲ့အစီအစဉ်တကျအာနာလွှဲပြောင်းရေးဖြစ်အောင်ကျွန်တော်အစိုးရတစ်ဖွဲ့လုံးကိုညွှန်ကြားထားတာပါလို့ပြောသွားတာပါဒီမိုကရေစီစနစ်မှာပြည်သူလူထုဆန္ဒအတိုင်းဖြစ်ရမယ်လို့လည်းပြောပါတယ်သမ္မတတဦးရဲ့တာဝန်အတိုင်းဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်နာဆောင်ရမယ်လို့ပြောပြီးလာမယ့်နှစ် January 20မှာငင်းချမ်းနဲ့အာနာလွှဲပြောင်းမှုဖြစ်ရစေမယ်လို့လည်းပြောသမ္မတဘိုင်ဒန်ကပြောပါတယ်ဒီချိန်မှာတချို့တွေအတွက်အောင်မြင်မှုရှိပေမဲ့တချို့အတွက်ဆုံးရှုံးမှုဖြစ်နေတယ်ဒါပေမဲ့တိုင်းပြည်ကရွေးချယ်မှုကိုလက်ခံရမှာဖြစ်တယ်လို့လည်းပြောပါတယ်။ဘာလို့ကိုပဲမဲပေးခဲ့American ပြည်သူတွေအနေနဲ့တဦးနဲ့တဦးရံဘက်ဖြစ်နေမှမြင်မယ်။တင်းမာမှုတွေပြန်ပြီး short ချဖို့လည်းသတိပေးပါတယ်။သမ္မတဘိုင်ဒန်ဟာဒုသမ္မတကမလာဟဲရစ်ကိုလည်းမဲဆွယ်စည်းရုံးရင်းအတွင်းဆွမ်းဆောင်ကဲမှုတွေအတွက်ချီးကျူးဂုဏ်ပြုပြောဆိုခဲ့ပါတယ်။အရေးကောက်ခံ American သမ္မတဒေါ်နယ်ထရန့်ဟာသူ့အစိုးရအဖွဲ့ရဲ့အရေးပါတဲ့ယာတူးတွေအတွက်ခံမဲ့သူတွေကိုအ мян ရွေးချယ်ဖို့လုပ်နေသလိုသူဘသူတွေကိုရွေးထားတယ်ဆိုတာကိုရပ်ပိုင်းတွင်းမှာပဲထုတ်ပြန်လာနိုင်ခြင်းရှိပါတယ်။အင်္ဂါနေ့ရွေးကောက်ပွဲမှာဒုသမ္မတကမလာဟဲရစ်ကိုပြတ်ပြတ်သားသားအနိုင်ရခဲ့တဲ့နောက်သူ့အစိုးရအဖွဲ့မှာဘသူကိုရွေးချယ်ရမယ်ဆိုတာကိုထရမ့်ကသူ့လက်ထောက်တွင်နဲ့ဖလော်ရီဒါကသူ့ရဲ့မိုင်းလာကိုအပန်းဖြေစခန်းမှာဆန်းစစ်ခဲ့ကြတာဖြစ်ပါတယ်။ရွေးကောက်ပွဲမတိုင်ခင်ကလည်းသူ့ရဲ့သမ္မတအပြောင်းလဲဆိုင်ရာတာဝန်ခံတွေဖြစ်တဲ့ Howard Lutnick နဲ့ Linda McMahon ကအစိုးရအဖွဲ့တွေကကြီးလေးတဲ့တာဝန်ပေးတဲ့သူတွေအရေးပါတဲ့ဌာနတွေအတွက်အကြီးအကဲဖြစ်တဲ့သူတချို့ကိုတွေ့ဆုံခဲ့တာဖြစ်ပါတယ်။ Trump ရဲ့လက်ထောက်တွေကလည်း January 20သူသမ္မတတာဝန်ဆပြီးထမ်းဆောင်ရမယ့်အချိန်မှာသမ္မတ Joe Biden လင်းနေတာကာလာတွင်ပြဋ္ဌာန်းထားတဲ့မူဝါဒတွေအဆုံးသတ်စေဖို့အတွက်ထောက်ပြန်တဲ့သမ္မတအမိန့်တွေဥပဒေဆိုင်ရာပြောင်းလဲမှုတွေကိုသူ့လက်မှတ်ရေးထိုးဖို့အတွက်ပြင်ဆင်နေကြတာပါ။သမ္မတ Biden ကလည်း Trump ကိုငြိမ်းချမ်းစွာအာဏာလွှဲပြောင်းပေးမယ်လို့ကတိပြုခဲ့တာဖြစ်ပါတယ်။အစ္စရေးတပ်တွေရဲ့လက်နော်အရှေ့ပိုင်းနဲ့တောင်ပိုင်းတိုက်ခိုက်မှုကနေ50ကျော်သေဆုံးပြီး160ကျော်ဒဏ်ရာရခဲ့တဲ့နောက်တနေ့ဖြစ်တဲ့ဂျက်ဒရီနေမှာဘေရတ်တောင်ပိုင်းဆင်ရှေဘုံဒေသတွေကိုပြစ်မှတ်ထားနောက်ထပ်လေကြောင်းတိုက်ခိုက်မှုအတော်များများလုပ်ခဲ့တယ်လို့လက်နော်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အစ္စရေးကဂျက်ဒရီနေတိုက်ခိုက်ရမှာလက်နော်နိုင်ငံတကာလေးစင်းနားကိုပါထိမှန်ခဲ့တာဖြစ်ပြီးမပြစ်ခတ်ခင်ကတော့အဲ့ဒီဒေသဝန်ကျင်မှာနေထိုင်သူတွေဘေးလွတ်ရာရှောင်ဖို့အမိန့်ထုတ်ပြန်ခဲ့ပါတယ်။သူတို့ပြစ်ခတ်တဲ့နေရာဟာ Hezbollah ဌာနချုပ်နဲ့သူတို့ရဲ့ Beirut ကစစ်အဆောက်အုံကိုပြစ်မှတ်ထားတယ်လို့လည်း Israel စစ်တပ်ကပြောပါတယ်။တချိန်ထဲမှာပဲကုလသမဂ္ဂကလည်း Lebanon တောင်ပိုင်းကစစ်တမ်းမြို့မှာသူတို့ရဲ့မော်တော်ယာဉ်တန်းနာ drone ပောက်ကွဲတဲ့အတွက်ငြင်းငြိမ်းတင်းတပ်သား9ဦးတန်းအနေငယ်စီရတယ်လို့ပြောပါတယ်။ဒါ Israel ဘက်ကပြစ်တာလား Hezbollah ဘက်ကပြစ်တာလားဆိုတော့မပြောပါဘူး။နှစ်ဖက်စလုံးအကြမ်းဖက်မှုတွေရပ်ဖို့အတွက်ကုလသမဂ္ဂကတိုက်တွန်းလိုက်တယ်လို့ဒေတာရင်းအဖြစ်ရည်နဲ့တန်တမာရေးအဖြစ်ရှာဖို့ကြိုးပမ်းမှုတွေအတွက်ဆက်ပြီးကူညီမယ်လို့လည်းပြောပါတယ်
VOA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Juru ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် VOA မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လည်ပေးနေပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ကတောက်ကြမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ယူကရိန်းမှာတိုက်ခိုက်ဖို့အတွက်မြောက်ကိုရီးယားကရုရှားနဲ့ဆေးပူပေါင်းမှုဟာဥရောပပြင်တခြားဒေသတွေအတွက်ပါချင်းချောက်မှုဖြစ်နေတဲ့အတွက်ဒါကိုအားလုံးကစုပေါင်းဖြေရှင်းဖို့လိုနေပြီလို့နေတိုကြီးကမတ်ရူတာကကျသပရင်းနေမှာသတိပေးလိုက်ပါတယ်။မြောက်ကိုရီးယားကပါဝင်လာတဲ့ခန္ဓာကိုကြည့်ရင်ဒါဟာတရုတ်မြောက်ကိုရီးယားရုရှားနဲ့အီရန်တို့ဘလို့လက်တွဲပြီးလှုပ်ဆောင်နေဆိုတာပြနေတယ်လို့ဥရောပခေါင်းဆောင်တွေရဲ့ဘူဒါပက်အစည်းအဝေးမဆခင်သတင်းတောက်တွေကိုပြောတာပါ။ယူကရိန်းကျူးကျော်စစ်မှမြောက်ကိုရီးယားပါဝင်ကူညီဖို့အတွက်ရုရှားကမြောက်ကိုရီးယားကိုနောက်ဆုံးပေါ်နှီးပြင်ရဲပေးရတဲ့အတွက်လဲဒါဟာနေတိုမဟာမိတ်အဖွဲ့ရဲ့အစိတ်ပိုင်းဖြစ်တဲ့ဥရောပနိုင်ငံတွေတာမကအမေရိကန်အတွက်ပါချင်းချမ်းမှုဖြစ်လာနေတယ်လို့နေတိုအတွင်းမှုချုပ်ကပြောပါတယ်။တကယ်လို့ယူကရိန်းမှာရုရှားစစ်နိုင်သွားရင်ပိုးပြီးအထင်ရဲလာမှာဖြစ်တယ်လို့စစ်လက်နဲ့ပိုးပြီးကောင်းလာတဲ့အတွက်လဲနေတိုနိုင်ငံတွေနဲ့ထိစပ်နေတဲ့နေရာတွေအမေရိကန်တွေအတွက်ကြီးမားတဲ့ချင်းချောက်မှုဖြစ်လာမယ်လို့လည်းပြောပါတယ်။ဒါကြောင့်ကမ္ဘာကြီးလုံးလုံးဆစ်ချအောင်နဲ့ဒီပြဿနာကိုရင်ဆိုင်ဖို့ဘလို့စုပေါင်းလှုပ်ဆောင်မယ်ဆိုတာကိုအမေရိကန်အရေးကောက်ခံသမ္မတထရန့်အစိုးရအဖွဲ့အသင်းနဲ့ဆွေးနွေးမယ်လို့လည်းနေတိုအတွင်းမှုချုပ်ရူတာကပြောပါတယ်။အမေရိကန်ရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရတဲ့အတွက်တရုတ်နဲ့ထိုင်ဝမ်ခေါင်းဆောင်တွေကဂုံပြူစကားတွေပြောကြားခဲ့ကြပေမဲ့ထရန့်ရဲ့ဒုတိယကြိမ်သမ္မတတာဝန်ထမ်းဆောင်ရတဲ့တက်တန်းမှာသူတို့အတွက်ဘလို့တက်ရောက်လာမယ်ဆိုတာနဲ့ပတ်သက်ပြီးမရေရာမှုတွေတိုးလာနေပါတယ်တရုတ်သမ္မတရှီကျင်ပင်ကတရုတ်နဲ့အမေရိကန်တို့အနေနဲ့နှစ်နိုင်ငံစလုံးအတွက်ရောကမ္ဘာကြီးအတွက်ပါအကျိုးရှိစေဖို့ခေတ္တမှာအဆင်ပြေပြေနေသွားနိုင်မဲ့နည်းလမ်းကိုရှာဖို့တိုက်တွန်းလိုက်ပါတယ်နှစ်နိုင်ငံစလုံးကအပြန်အလှန်လေးစားမှုနဲ့ငင်းကြံစွာအတူရှင်တွဲနေထိုင်ပြီးနှစ်ဖက်အကျိုးရှိစေဖို့ဆက်သွယ်ပြောကြားမှုတွေအပြင်မတူကွဲပြားမှုတွေအတွက်ကောင်းမွန်တဲ့စီမံခန့်ခွဲမှုတွေနဲ့အပြန်အလှန်အကျိုးရှိအောင်တိုးချဲ့လှုပ်ဆောင်မဲ့မူဝါဒကိုကန်ဆွဲမယ်လို့မျှော်လင့်ကြောင်းသမရရှိရဲ့ထုတ်ပြန်ချက်ကိုရှင်းဝါသတင်းမှာချက်သပရင်းတွေကပေါ်ပြပါတယ်။အချိန်ထဲမှာပဲထိုင်ဝမ်မှာမေးလာကမှအတစ်တက်လာတဲ့သမရလိုင်ချင်းတေကလည်းထိုင်ဝမ်နဲ့အမေရိကန်ရဲ့ကာလကြာရှည်မိတ်ဆွေဖြစ်တယ်မှုစံတန်မိုးနဲ့အကျိုးစီးပွားတည်ဆောက်မှုတွေအတွက်ယုံကြည်မှုအပြည့်ရှိကြောင်းဒေသရင်းတည်ငြိမ်မှုနဲ့ပိုးပြီးကျေဝလာစေဖို့အခြေခံအုတ်မြစ်အနေနဲ့ဆက်ပြီးတော့ဆောင်ရွက်သွားမှာဖြစ်ကြောင်းလူမှုမီဒီယာ X မှာရေးပါတယ်။မြန်မာနိုင်ငံမှာ2023-24အချက်လက်ကောက်ယူမှုတွေအရရခိုင်ပြည်နယ်ရဲ့စီးပွားရေးဟာလဲပတ်မှုလုံးဝမရှိသလောက်နှီးပါဖြစ်နေတဲ့အတွက်ဒေသခံနှစ်တန်းကျော်အတွက်အငတ်ဘေးဆိုင်မဲ့အန္တရာယ်ရှိနေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံလက်ထောက်ပြောခွင့်ရ Stephanie Tremblay ကနယူးယောက်ကုလရုံးချုပ်ဒဏ္ဍာရီရှင်းလင်းပွဲမှာပြောပါတယ်။ညာကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့နောက်ဆုံးထုတ်ပြန်တဲ့ဆန်းစစ်ချက်ဖြစ်ပြီးရခိုင်ပြည်နယ်ရင်းပဋိပက္ခတွေနဲ့ပတ်သက်လို့အထူးပြုဖော်ပြထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာကုံသွေးကြီးစိုက်ပျိုးရေးနဲ့ဆောက်လုပ်ရေးလို့အဓိကကဏ္ဍကြီးတွေဟာရပ်ဆိုင်းနေသေးပါပြပပုတ်ကမောမူတီပြီးလဲပတ်လှုပ်ရှားမှုတွေကလည်းဈေးကွက်တွေအပိတ်ခံရတဲ့အတွက်ပြက်ွယ်ကုန်တဲ့အပြင်မိလံမြေဈေးတွေမြန်မာပြည်တင်ပို့မှုမရှိတဲ့အတွက်ဆောက်လုပ်ရေးလုပ်ငန်းတွေလည်းပြိုကွဲခဲ့ရတယ်လို့ပြောပါတယ်ဒါကြောင့်ရခိုင်ပြည်နယ်ထဲမှာ2025 March လ April လလောက်မှာဆိုအငတ်ဘေးကျုံရမယ်အန္တရာယ်ရင်ဆိုင်နေရပြီဖြစ်ကြောင်းဒေသရင်းဆက်မဲ့ရိတ်ခါထုတ်လုပ်မှုကလည်းနေထိုင်သူဦးရေရဲ့20ရာနှုန်းလောက်ပဲအတွက်ပဲဖူလုံမှုရှိတယ်လို့တွက်ချက်ထားတာဖြစ်ပါတယ်။မျိုးစဘာနဲ့ဓာမြေဩဇာမလုံလောက်မှုရေရာသီဥတုဆုံးဝါပြင်းထန်မှုရေအပြင်အိုးရင်ဆန့်ခွာထွက်ပြေးရသူတိုးလာတဲ့အတွက်စဘာဆိုင်ပြုံးမှုလည်းတိတိတသားကျဆင်းလာနေတာဖြစ်ပါတယ
်။ဒေါက်ခင်မျိုးသက်ကတရင်တွေကိုကြင်ကြားပေးခဲ့တာပါ။ဒီနေ့သတင်းဆောင်ပါတွေတင်ပြရမှာနိုင်ငံတကာကိစ္စတွေနဲ့စပါမယ်။သတင်းမားတွေအတိုက်ခံရတဲ့အကြောင်းမတင်ပြပြီမှာအမေရိကန်အထက်လွှတ်တော်အခြေအနေကိုတင်ပြပါမယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာ Republican Party အနေနဲ့အထက်လွှတ်တော်တရားအများစုရသွားပြီးအဲ့ဒီအောင်မြင်မှုကြောင့်ရွေးကောက်ခံသမ္မတ Donald Trump အတွက်ဥပဒေပြည့်ဆိုင်ရာအစည်းအဝေးတွေမှာလွယ်ကူသွားစေမှာဖြစ်ပါတယ်။ Catherine Gibson သတင်းပေးပို့ထားတာကိုကိုငိမ့်ချန်းကပြောပြမှာပ
ါ။လေးနှစ်အတွင်းပထမဆုံးအကြိမ်ဖြစ်Republican တွေအထက်လွှတ်တော်မှာအများစုအနိုင်ရတာပ
ါ Republican Party အတွက်ပျော်ရွှင်ရတဲ့နေ့တစ်နေ့ပါ
GOP ဟိုဒီရိမ့်နေတဲ့အရေးကြီးတဲ့ Pennsylvania ပြည်နယ်မှာ Republican တွေမျှော်လင့်ထားတယ်လို့နိုင်ခဲ့ပါတယ
်ကျွန်တော်တို့အတွက်အလွန်ကောင်းတဲ့အခြေအနေကိုဥတည်နေတယ်လို့ထင်ပါတယ
် Texas ပြည်နယ်မှာလည်း Democrat Colin Orrick က Republican အထက်လွှတ်တော်အမတ် Ted Cruz ကိုမနိုင်ပါဘူ
းခင်ဗျားတို့အတွက်အလုတ်ကိုင်းခွင်လန်းကောင်းတွေဘေးကင်းလုံခြုံရေးနဲ့ဖွဲ့စည်းပုံပါအခွင့်အရေးအားလုံးရဖို့အတွက်ကျွန်တော်တိုက်ပွဲဝင်သွားပါမယ
်အောက်လွှတ်တော်နေရာ435နေရာလုံးအတွက်လည်းရွေးကောက်ပွဲကျင်းပခဲ့ပြီး Republican တွေအနေနဲ့အများစုကိုဆက်ထိန်းထားနိုင်မယ်လို့မျှော်လင့်ရပါတယ် California ပြည်နယ်မှာတော့ Democrat တွေနိုင်ပါတယ
်ကျွန်တော်တို့လွတ်လပ်ခွင့်တွေနဲ့ Democracy ကိုကာကွယ်ဖို့အကြီးအကျယ်တိုက်ပွဲဝင်သွားမယ်လို့ကတိပြုပါတယ
်အထက်လွှတ်တော်ကိုထိန်းချုပ်နိုင်မယ်ပြည်နယ်ရွေးကောက်ပွဲနေရာတချို့မှာတော့ရလဒ်တွေကမတည်ကြခဲ့ပါဘူး။ဥပမာအိုဟိုင်းယိုပြည်နယ်နဲ့မွန်တာနာပြည်နယ်မှာဆိုရင်လေဒီမိုကရက်အထက်လွှတ်တော်အမတ်ဂျွန်တက်စတာကိုရီပဘလီကန်တင်ရှီဟီကနိုင်ခဲ့တာပါ။အထက်လွှတ်တော်ကိုလူအများစုနဲ့ထိန်းချုပ်ထားနိုင်တာကြောင့်ထရမ့်အနေနဲ့သူစရင်တင်သွင်းတဲ့တရားရုံးချုပ်တရားသူကြီးတွေကိုအတည်ပြုချက်အလွယ်ရနိုင်မှာဖြစ်ပြီးဥပဒေပြုရေးအစီအစဉ်တွေမှာလည်းချောမွေ့သွားမှာပါ။
with a majority for Donald Trump.
Donald Trump ကလွတ်တော်မှာအများစုရထားတာကြောင့်သူအစိုးရဖွဲ့အဝင်ကြီးတွေကိုဒီမိုကရက်တီရဲ့ထောက်ခံမှုမပါဘဲခံထားနိုင်တော့မှာဖြစ်တယ်လို့ပဲ။အောက်ကယာလူတွေကိုလည်းခံထားနိုင်မှာပါ။အစိုးရအုပ်ချုပ်မှုဖွဲ့ထဲမှာခံထားရမယ့်ယာလူတွေကထောင်နဲ့ချီရှိနေပြီးတရားရေးအတွက်လည်းအများကြီးရှိပါတယ်
။ပြီးခဲ့တဲ့2018ခုနှစ် Trump ရဲ့ပထမအကြိမ်သမ္မတတက်တန်းတုန်းကလည်း Republican တွေအနေနဲ့လွတ်တော်နှစ်ရလုံးကိုနှစ်နှစ်ကြာထိန်းချုပ်ခွင့်ရခဲ့ပါတယ်ခင်ဗျာ
။ကိုချင်းချင်းပြောပြခဲ့တာပါ။ရုရှားမှာတရုတ်ရဲ့ကားထုတ်လို့ရေးကိုမကြည့်မီသတင်းမှားတွေရဲ့အခြေအနေကိုကြည့်ကြအောင်ပါ၁ဒါမှမဟုတ်ပြည်တွင်းပြည်ကကြုံနေကြရတဲ့အတိုင်းပြည်တွေမှာသတင်းမှားတွေအတိုက်ခိုက်ခံနေရပေမဲ့အေးအေးယူမခံရလွတ်နေကြပါတယ်မကြာခင်နှစ်တွေအတွင်းကအသက်ခံရတာအများစုကိုလည်းအခုထိမဖြစ်ရှင်းနိုင်ကြသေးဘူးလို့စောင့်ကြည့်နေကြတဲ့အဖွဲ့တွေကပြောကြပါတယ်လီယမ်စကော့တ်နဲ့တူခရစ်စတီနာကိုက်စီဒိုစပစ်ပေးပို့ထားတဲ့သတင်းဆောင်ပါကိုကျွန်တော်ကပဲပြောပြပါမယ်
press ဆိုတဲ့အမသာရှိပါရဲ့ writer သတင်းတောက်နဲ့တခြားသတင်းတောက်တွေစီကိုအစ်ရွှေတင်ကားကပြစ်လိုက်လို့ laptop မှာ Issam Abdallah အသက်ခံရတာတနည်းကြော်သွားခဲ့ပါပြီ media ကိုပြစ်မှတ်ထားကြောင်းအစ်ရွှေကညင်းလိုက်ပြီးစုံစမ်းစစ်ဆေးမယ်လို့တော့ပြောပါတယ် writer editor ချုပ် Alexander Galodi ကအခုလိုပြောနေရတော့မှာ
we call once again on Israel
သူအသက်ခံရတာကိုပွင့်လင်းမြင်တာအပြည့်အဝစုံစမ်းစစ်ဆေးတွေ့တာတွေကိုထုတ်ဖော်ကြီးညာတာဝန်ရှိသူတွေကိုအရေးယူဖို့ Israel ကိုကျမတို့တစ်ချိန်ထက်တောင်းဆိုပါတယ
်ကုလသမဂ္ဂအလို့ရမီဒီယာလုံခြုံရေးနဲ့သတင်းသမားတွေအတိုက်အသက်ခံရရင်တာဝန်ခံမှုရရှိရေးဟာတကမ္ဘာလုံးဆိုင်ရာစိန်ခေါ်ချက်ဖြစ်နေစေပါကုလလူခွင့်ရေးကော်မရှင်နာမင်းကြီး Volker Tuck ကအခုလိုပြောပါတယ
် Journalists who expose wrongdoing and show us the horrific
အမောင်ကိုဖွင့်ချပြီးတော့ပြည်ပခရဲ့ကြောင်းမတ်ဖွယ်အမှန်တွေကိုပြသနေတဲ့သတင်းသမားတွေဟာလူခွင့်ရေးကာကွယ်သူတွေဖြစ်ကြပါတယ်။သူတို့ကိုတိုက်ခိုက်တာဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းရယူပိုင်ခွင့်တွေအပေါ်မှာတက်ရောက်ပြီးတော့ကျွန်တော်တို့တွေသတင်းကောင်းကောင်းမရဖြစ်ကြပါလိမ့်မယ်
။သတင်းစာဆရာများကာကွယ်ရေးကော်မတီ CPJ ရဲ့အပြစ်ကျူးလွန်သူအရေးယူမခံရအညွန့်ကိမ့်မှာစစ်တမမဟုတ်ပြည်တွင်းပြည်ပခဟာအကြောင်းချက်တွေဖြစ်ကြပါတယ်။သတင်းသမားတွေအသက်ခံရပြီးတပ်သူတွေလွတ်နေတဲ့အတိုင်းပြည်တွေကို CPJ ကကြိတ်ထားပါထိုင်းဆိုမှာဟေတီနဲ့အစ္စရေးလိုဖြစ်ကြပါတယ်။ဟေတီမှာဂိုင်းအချမ်းဖက်မှုတွေတရားရေးစနစ်အာဏာမတည်တာတွေနိုင်ငံရေးမတည်ငြိမ်တာတွေကြောင့်မီဒီယာသမားတွေအသက်ခံရရင်တာဝန်ခံမှုမရှိနိုင်ဖြစ်ရပါတယ်။ CBJ လိုရပြီးခဲ့တဲ့ဆယ်စုမှာတရင်စာဆရာ9ယောက်အသက်ခံခဲ့ရပေမဲ့အခုထိမရှိနိုင်သေးပါဘူး။အစ္စရေးဟာမတ်စစ်ကလည်းဒီအတိုင်းပါပဲ။စစ်ဆခဲ့တဲ့2023ခုနှစ်ကတရင်သမားအနည်းဆုံး139ယောက်သေဆုံးခဲ့ပြီးအားလုံးနည်းနည်းကပါလက်စတိုင်းတွေပါ။ Mirrorwatch Media တရင်တော့ Direct Hajjaska အနေချာအလုတ်သွားနေရဖို့အခုလိုပြောပါတယ
် It was a journey of death every day
နေ့တိုင်းအချိန်တိုင်းအလုတ်သွားရတာတကယ့်ကိုအသက်ပေးထားရတဲ့ခရီးပါပဲဗျာ
ယူကရိန်းမှာတော့လုံပေါ်ကိုက်ပဲတယောက်ဆုံးရှုံးသွားလို့သတင်းသမားတွေဝမ်းနဲ့ချီကွဲကြရပါတယ်ယူကရိန်းကိုရုရှားကျူးကျော်တာမှတ်တမ်းရုပ်ရှင်ရိုက်ခဲ့ပြီးဆူရသတင်းစာဆရာမဗစ်တိုးရီးယားရုရှန်ကနာဟာရုရှားတွေဖန်တာတော့သိဆုံးသွားကြရတာပါအလောင်းပြပေးဖို့ရုရှားကညှင်းဆိုပါတယ်ဒါကြောင့်အသက်28နှစ်အရွယ်ရုရှားညောင်ဘယ်လိုဆုံးသွားရလဲစုံစမ်းစစ်ဆေးဖို့ခက်သွားပါလေနိုင်ငံတကာအမျိုးသမီးမီဒီယာဖောင်ဒေးရှင်းရဲ့အလုံးမှုဆောင်ရရှိအဲလီဇာလီစ်မူနော့စ်ကအခုလိုပြောပါတယ
် The extraordinary work that
Ukraine အမျိုးသမီးတရင်ဆန်ဆရာရဲ့ထူးခြားပြောင်မြောက်လာတဲ့အလုပ်တွေကိုအတိအမှတ်ပြုဂုဏ်ပြုပြီးဒီတယ်ပို့ပြီးပြောဆိုခြင်းချပါတယ်အလုပ်တွေအများကြီးကိုတရင်ဆန်ဆရာမတွေလုပ်ခဲ့ချပါတယ်ယောက်ျားတွေကရှေ့တန်းမှာတိုက်နေကြတာပါ
UNESCO အစိုးရအမျိုးသမီးတည်နှမဘီဟာခုနှစ်နှစ်အတွင်းမှာအများဆုံးအသက်ခံနေကြရတာပ
ါအခုတော့ရုရှားရောက်တရုတ်ကားထုတ်လို့ရေးကြောင်းကြည့်ကြအောင်ပါယူကရိန်းကျွတ်ကျွတ်စစ်နောက်ပိုင်းအနောက်အုပ်စုနိုင်ငံတွေကကားကုမ္ပဏီတွေဟာရုရှားနိုင်ငံကစွန့်ခွာသွားကြလို့တရုတ်ကားထုတ်လို့သူတွေကရုရှားရဲ့ကားစစ်ကွက်မှာနေရာယူလာကြပါတယ်သူတို့ရဲ့ကားတွေကိုရုရှားကစက်ရုံတွေမှာအပိသက်အချောကိုင်တပ်ဆင်ကြပါတယ်Reuters သတင်းဆောင်ပါကိုအခြေခံပြီးအလိမ်မာကပြောပြပေးမှာပ
ါ။တရုတ်ကားထုတ်လုပ်သူ Cherry Company ဟာ Volkswagen ကားကုမ္ပဏီနဲ့ Mercedes ကားကုမ္ပဏီတွေအပါအဝင်အနောက်နိုင်ငံကပြိုင်ဘက်ကားကုမ္ပဏီတွေနေရာယူထားတဲ့ရုရှားစက်ရုံ၃ခုမှာတရုတ်ကားတွေကိုတက်ဆင်ပြင်ဆင်ပြီးတော့ရောင်းချဖို့စတင်နေတဲ့အကြောင်းကားထုတ်လုပ်ရေးနဲ့နှီးစပ်သူ၅ဦးက Reuters သတင်းထံကိုပြောပါရယ်။2022ခုနှစ်ဖေဖော်ဝါရီလကယူကရိန်းကိုရုရှားကြီးကြပ်စစ်ဆလိုက်တဲ့နောက်အနောက်နိုင်ငံရဲ့ကားကုမ္ပဏီတွေရုရှားနိုင်ငံကနေစုခွာသွားကြတဲ့နောက်ပိုင်းတရုတ်ကားထုတ်လုပ်သူတွေကရုရှားရဲ့ကားစီးကွက်ထုတ်ဝက်ကြော်ကိုသိမ်းပိုက်နိုင်ခဲ့ပါတယ်။အခုအခါမှာတော့ရုရှားရဲ့ပြည်တွေထုတ်လုပ်မှုကိုပိုမိုရရှိဖို့တရုတ်ကားကုမ္ပဏီတွေကတိုးချဲ့လျက်ရှိတာပါ။ယူကရိန်းကျူးကျော်စစ်ဖြစ်ပြီးနောက်ပိုင်းရုရှားရဲ့ပြောင်းလဲလာတဲ့ကုန်ထုတ်လုပ်မှုအခင်းကျင်းနဲ့စီးပွားရေးကဏ္ဍမှာတရုတ်ကဩစာလွှမ်းမိုးမှုပိုရှိပုံကိုမီးမောင်းထိုးပြနေတာပ
ါ Конечно, европейскую. Потому что сама на Audi.
ဟုတ်ပါတယ်။ကျမကဥရောပကားကိုပိုကြိုက်တာလေ။ Audi ကိုကျမမောင်းမှုတယ်။တရုတ်ထုတ်ကားပြောင်းစီးဖို့ကျမအတွက်ခက်ပေမဲ့လည်းပြောင်းစီးရလိမ့်မယ်။အကုန်လုံးကိုခြုံကြည့်တော့ကားဒီဇိုင်းကတော်တော်လေးကိုလှတယ်။ဒါကကျမအတွက်ပထမဆုံးမို့ဘလို့သုံးရမှန်းတော့မှမသိပါဘူး။
ရုရှားနိုင်ငံကိုကားတင်သွင်းမှုတွေအပြင်ရုရှားရဲ့ခီးတယ်တဲ့ကားရောင်းချမှုရဲ့ငါးပုံတစ်ပုံဒီပါပါဝင်တဲ့ Cherry Car Company ဟာအချောတက်ဖို့နည်းနည်းပဲလိုတော့တဲ့ကားတွေကိုနိုင်ငံတည်းတင်သွင်းပြီးတော့ရုရှားရဲ့စက်ရုံ၃ခုမှာအပိသက်တက်စင်တယ်လို့နှီးစက်သူတွေစီကသိရပါတယ်ကားစက်ရုံကတာဝန်ရှိသူအပါအဝင်လူ၄ဦးတို့ဟာမီဒီယာကိုပြောဆိုခွင့်မရှိတာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးထုတ်ဖော်ပြောဆိုမှုညှင်းဆန်းခဲ့ပါတယ်။ရုရှားရဲ့ပြည်တွင်းစည်းကွက်ဟာထုတ်လုပ်မှုအကန့်အသတ်ရှိတာရဲ့အသုံးပြုမှုနည်းတဲ့ထုတ်လုပ်မှုစွမ်းရည်တွေကြောင့်တရုတ်နိုင်ငံရဲ့အကြီးမားဆုံးကားတင်ပို့သူတွေကနိုင်ငံတွင်းဝယ်လိုအားအားကောင်းနေစေဖို့စုံစမ်းရပွဲရှိတဲ့အကြောင်းသတင်းရင်းမြစ်တွေအရသိရပါတယ်။ရုရှားစည်းကွက်ကိုခီးတဲ့ဒီကားတွေတင်သွင်းထောက်ပံ့ပေးနေပေမဲ့ရုရှားမှာကိုပိုင်စက်ရုံစောက်ဖို့ဒါမှမဟုတ်ဝယ်ဖို့အစီအစဉ်မရှိကြောင်း Cherry Car Company ကထုတ်ပြန်ချက်ထဲမှာရေးသားထားပါတယ်။ကားစက်ရုံအလုပ်ရုံမှာကားတက်စင်တာနဲ့ပတ်သက်တဲ့ Rider သတင်းဌာနရဲ့မေးမြန်းချက်ကိုတော့ဖြေဆိုခြင်းမရှိပါဘူး။Cherry Car Company ဟာစက်ရုံ၃ရုံမှာကားထုတ်လုပ်မှုစတင်တာနဲ့အဲ့ဒီမှာတက်စင်ထုတ်လုပ်တဲ့ကားတွေစတင်ရောင်းချတဲ့တည်ငါဒါပထမအဦးဆုံးအကြိမ်ထွက်လာတာဖြစ်ပါတယ်။ရုရှားဟာပြပကကားတင်သွေးကားကိုပြစ်ထားပြီးတော့နိုင်ငံခြားကားထုတ်လုပ်သူတွေသူတို့စီမှာလာထုတ်လုပ်ဖို့လှုံ့ဆော်နေတာပါ Cherry Car Company ရဲ့ကမ္ဘာလုံးဆိုင်ရာတိုးချဲ့မှုအစီအစဉ်အရလာမယ့်၃နှစ်အတွင်းဈေးကွက်သစ်60ကျော်ကိုဝင်ရောက်ဖို့မျှော်မှန်းထားကြောင်းဒုတိယဥက္ကဋ္ဌရှန်ရှူးကဇူလိုင်လတုန်းကပြောခဲ့ပူပါတယ်ကျေးဇူးနိုင်ငံကလျက်စစ်ကားတွေတင်သွေးမှုအပေါ်အခွင့်အရေးချက်ဖို့ဥရောပသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုအတည်ပြုပြီးတဲ့နောက် Cherry Car Company ရဲ့တရုတ်ထုတ် EV လျက်စစ်ကားတွေကိုထပ်ဆောင်းအခွင့်ကောက်ခံမှာဖြစ်ပါတယ် Cherry Car Company ကရုရှားနိုင်ငံမှာထုတ်လုပ်ဖို့ရည်ရွယ်ထားတဲ့ကားအမျိုးအစားတချို့အတွက်ဘေးကင်းရေးစံလုံးအတည်ပြုတဲ့ February လကနေ August လရက်စွဲတက်စာရွက်စာတမ်းတွေကို Rider ကတွေ့ရှိထားပြီးပါပြီတစ်ချိန်က Volkswagen Mercedes-Benz နဲ့Nissan ကားကုမ္ပဏီတို့ပိုင်ဆိုင်ခဲ့မှုတဲ့ကားအလုပ်ရုံစက်ရုံတွေမှာ Cherry Car Company ရဲ့ Tiggo Model SUV ကားအမျိုးအစားနဲ့ Exeed ကား Model တွေကိုစက်ရုံတွေရဲ့ Russia Passion သစ်တွေကြီးကြပ်မှုနဲ့စထုတ်လုပ်ရနေပြီလို့ကားအယောင်ကိုယ်စားလှယ်တွေနဲ့ဒီကိစ္စနဲ့နှီးစပ်သူလူအုပ်က Riders တင်ထနာကိုပြောခဲ့ပါတယ်2022ခုနှစ်နှောင်းပိုင်းကဂျပန်နိုင်ငံရဲ့ Nissan ကားကုမ္ပဏီက Russia ကိုရောက်ချခဲ့တဲ့ St. Petersburg Model ကားစက်ရုံမှာ Tiggo 7ကားအမျိုးအစားကို X-Cross 7ဆိုပြီးတော့နာမည်ပြောင်းပြီးထုတ်လုပ်တယ်လို့သူတို့တဲကတူကပြောပါတယ် Nissan ကားကုမ္ပဏီရဲ့ပြောရေးဆိုခွင့်ရှိသူကဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ရည်ဆိုခဲ့ပါတယ်စက်တင်ဘာလနောက်ပိုင်းမှာကျင်းပခဲ့တဲ့ SUV ကားစူပေးပွဲအခမ်းအနားမှာရုရှားနိုင်ငံရဲ့အကောင်းဆုံးကားတစ်တမျိုးအဖြစ် Exide ကားကုမ္ပဏီကရရှိခဲ့တာပါစက်ရုံမှာကားထုတ်လုပ်မှုစတင်ချိန် January လကတည်းကစက်ရုံကဘသူဘဝဆိုတာထုတ်ဖော်မပြောဘဲလည်းကတည်းကမိဖတ်တော်ဦးနဲ့အတူ တွဲလုပ်တယ်လို့ပဲပြောပါရယ်မေလာကနေစက်တင်ဘာလအတွင်းကားအစီးရေ3440ကျော်ရောင်းချခဲ့ပါရယ်အခုလိုရုရှားမှာတရုတ်ကကားနံပါတ်ပြောင်းထုတ်လုပ်တာမျိုးကမော်စကိုမြို့တော်ကပြင်သစ်ရိန်းတော်ကားစက်ရုံမှာဆိုဗီယက်ခေတ် Moskvich ကားတွေပြန်ထုတ်လုပ်တယ်လို့မျိုးနီးလန်းနဲ့အတူတူပဲဖြစ်ပါရယ်2022ခုနှစ်ကုန်ပိုင်းမှာတော့တရုတ်ထုတ် JAC ကားလက်အမျိုးအစားကို Moskvich လို့နာမည်ပြောင်းရောင်းချတာဖြစ်ကြောင်းကားတွေဆိုင်ရောက်ချိန်မှာတည်င်းပေးသူတွေကပြောသလိုဖွေပွဲမှာပြသတဲ့ပစ္စည်းတွေမှာလည်းတွေ့ရပါတယ်။ရုရှားမှာကားထုတ်လုပ်တာနဲ့ပတ်သက်ပြီးတော့ Cherry နဲ့ရုရှားကားကုမ္ပဏီတွေကလူသိမခံစေချင်ပါဘူး။သူတို့လက်ဖက်ပေါင်းလုပ်နေတာနဲ့ပတ်သက်ပြီးယူကရိန်းကိုရုရှားဝေရောက်ကျူးကျော်တာဆက်လုပ်နိုင်ဖို့အထောက်အကူဖြစ်စေမှာမျိုးတွေကိုတားဆီးဖို့ကြိုးစားတဲ့အနောက်နိုင်ငံတွေစီကပြောတာဆိုတာတွေရှိနေပါပြီ။သူတို့ကုမ္ပဏီရုရှားမှာလုပ်တဲ့ကိစ္စကဥရောပဒေသဈေးကွက်တိုးချဲ့ရေးအစီအစဉ်နဲ့လုံးဝမဆိုင်ဘူးလို့ဂျာမနီနိုင်ငံ Frankfurt မြို့မှာရှိတဲ့ Cherry Company ဥရောပရုံးချုပ်ကပြောရေးဆိုခွင့်ရှိသူတူဦးက Riders တင်ဌာနကိုပြောပါရယ်ဒီကိစ္စနဲ့ပတ်သက်ပြီးရုရှားစက်မှုလုပ်ငန်းနဲ့ကုန်သွယ်ရေးဝန်ကြီးဌာနကိုမှတ်ချက်ပေးဖို့တောင်းဆိုခဲ့ပေမဲ့မတုံ့ပြန်ခဲ့ပါဘူးမော်စကိုမြို့တောင်ပတ်လနားကြီးအကွာအဝေးကခါလူကာမြို့မှာရှိတဲ့တနစ်အစည်းရေ3,000ခွဲထုတ်လုပ်နိုင်တဲ့စက်ရုံမှာ AGR ကအယောင်းကုမ္ပဏီက Cherry ကားကုမ္ပဏီရဲ့ထစ်ကိုကားလက်အမျိုးအစားတွေကိုတက်ဆင်နေတယ်လို့ဒီကိစ္စကိုတည်သူ9ဦးတည်းက3ဦးကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမေးတာကို AGR ကားအယောင်းကုမ္ပဏီကဘာမှမတုံ့ပြန်ပါဘူး Cherry ကားအမျိုးအစားတွေအထူးသဖြင့် Cherry ကား engineer တွေကကြီးကြပ်ထားတဲ့ထစ်ကိုကားကိုခါလူကာမြို့မှာတက်ဆင်ထားတယ်လို့မော်စကိုမြို့အနီးအနားမှာရှိတဲ့ ASC Group Company ကားအယောက်ကိုယ်စားလှယ်ဆိုင်က Cherry ကားတဲ့အမတ်တစိမန်နေဂျာကပြောပါတယ် Tico 7 model ကားအမျိုးအစားကိုပြသထားတဲ့ကားအယောက်ပြကန်းမှာ September လက Cherry Company ထုတ်ကားအစီးရေ140လက်စီရောင်းချခဲ့ပြီးတော့ဒါဟာ2023ခုနှစ်အောက်တိုဘာလကရောင်းရနှုန်းရလက်စားဖြစ်တယ်လို့သူကဆိုပါတယ်
Да, конечно, можно сказать, что Cherry пользуется спросом российских покупателей автомобилей.
ဘာလဲ Cherry ကားတွေက Russia ဝယ်လက်တွေဂျာမန်ဝယ်လို့အားရှိနေတာပါ။ဒီကားတွေကိုရောင်းလာတာတော့ကြာနေပြီ။မောင်းရအဆင်ပြေတယ်ဆိုတော့ကားတွေကတက်တည်ပြပြီးပါပြီ။အမကန်ချက်ကြီးကြီးမားမားရှိတော့လူတွေကဝယ်ကြပါလေ
။ Cherry ကားကုမ္ပဏီကသူ့ရဲ့တခြားအမျိုးအစားတွေဖြစ်တဲ့ Exig နဲ့ Omoda နဲ့အတူ Russia မှာ2023ကားအသေးရောင်းအားက2022ခုနှစ်နဲ့ရှိရင်40တိုးပြီးတော့ကားအစီးရေ300ကျော်ကျော်ရောင်းရတယ်လို့ရုရှားနိုင်ငံ Octostat Agency ရဲ့ကိကရက်အချက်လက်တွေအရသိရပါတယ်။2024ခုနှစ်မှာလည်းအဲ့ဒီအရေးထွက်ထက်ကျော်နေပြီလို့ဆိုပါတယ်။ Volkswagen ကားကုမ္ပဏီထွက်သွားတော့ကညှိထားတဲ့သဘောတူညီချက်အရနှစ်နှစ်ဒီပါပိတ်နာထားတဲ့ခါလုတ်ကားစက်ရုံမှာဒီနှစ်ကားအစီးရေ18,000ထုတ်လုပ်သွားမယ်လို့ဒေသဆိုင်ရာဒူးအုပ်ချုပ်ရေးမှူးဗလာဒီမီယာပိုဗက်ကဩဂတ်လမှာပြောသွားပါတယ်ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့တောင်းဆိုချက်ကို Volkswagen ကားကုမ္ပဏီကတော့မတုံ့ပြန်ခဲ့ပါဘူး Cherry ကားကုမ္ပဏီရဲ့ပို့ကုန်ဗျူဟာကို SKD တဝက်တစ်ပြက်တက်စင်မှုလို့အများကတည်ထားပေမဲ့ Tico ကားတွေခါလူကကားစရုံကိုရောက်လာတော့အပီအစီနီးပါတက်ဆင်ထားတယ်လို့တတိယအရင်းမြစ်တစ်ခုကဆိုပါတယ်ရုရှားစရုံတွေမှာကားတွေကိုအချောတက်ဖို့စရုံပိုင်ရှင်တွေကို Cherry ကားကုမ္ပဏီကအခကြေးဝယ်တစ်ခုပေးလိုက်ပါတယ
်ဘယ်ကခင်းစားလို့ဘာတမ်းဘာတရခင်းနေစမချက်နဲ့ဘာလို့တက်စတော့
ပရမန်ချက်ကရုရှားမှာတက်ဆင်တဲ့ကားတွေတော့ကျွန်တော်မသိခဲ့ပါဘူးဒုတိယအနေနဲ့ကတော့ဒါကကျွန်တော်အတွက်တော့အဆင်ပြေပါတယ်ဒီလိုလောက်တာရုရှားအတွက်စီးပွားရေးအမြင်အရကောင်းပါလေအပူပစ္စည်းတွေနဲ့ပြုပြင်ထိမ့်သိမ်းရတဲ့ပြဿနာအနည်းငယ်တော့ရှိမှထင်ပါတယ
် Cherry ရဲ့ဈေးခံကားလက်အမျိုးအစားဖြစ်တဲ့ Exit VX ကိုတော့ Moscow Data Exit Volvo မျိုးကတခြားစက်ရုံတရုံမှာထုတ်လုပ်နေတယ်လို့ကားအယောက်ကိုယ်စားလှယ်နှုတ်စီကသိရပါတယ်အဲ့ဒီစက်ရုံမှာ Exit ကားထုတ်လုပ်မှုနဲ့ပတ်သက်ပြီးတော့အစီအစဉ်တွေကိုရုရှားနိုင်ငံထုတ်နေစဉ် Comaset သတင်းစာကပထမဆုံးဖော်ပြခဲ့ပါတယ်ဒီစက်ရုံကို Mercedes-Benz ကုမ္ပဏီက2023ခုနှစ်ဧပြီလမှာကားအယောက်ကုမ္ပဏီ Amsterdam ကိုရောင်းချခဲ့တော့စက်ရုံမှာလစ်စင်ကားအစီးရေ15,000ကိုထုတ်လိုက်ရရှိပါတယ် Mercedes-Benz ကုမ္ပဏီကတော့2023ခုနှစ်ဧပြီလကစပြီးတော့ Amsterdam ကုမ္ပဏီကစက်ရုံလုပ်ငန်းလဲပတ်ဖို့နဲ့ပတ်သက်ပြီးတာဝန်ရှိတယ်လို့ဆိုပါတယ်After that ကုမ္ပဏီကတော့မှတ်ချက်ပေးဖို့ညှိဆိုခဲ့ပါတယ်ရှင်ကျမလေးပါပ
ါဆက်လက်ပြီးတော့ရေမြေလေးမီးတံခန့်ဆောက်လုပ်ရေးအကြောင်းတင်ပြချင်ပါတယ် Adobe လို့ခေါ်တဲ့ရှေးခေတ်ဆောက်လုပ်ရေးပစ္စည်းတွေနဲ့ဆောက်ဦးတွေဆောက်လုပ်တဲ့နည်းဟာတော်မီအန်ရဲ့ပြင်ကလင်းလောက်တာလေပြင်းတိုက်ခိုက်တာရေကြီးရေရှမ်းတာသဘာဝဘေးအတွက်အကဟွယ်ပေးတယ်လို့ဥဒုရာသီနဲ့လိုက်ရောညီထွေရှိပြီးရေရှည်ခန့်တာကိုတွေ့ရပါတယ် ဒီဆောက်လုပ်နီးမှာပါဝင်တဲ့အခြေခံပစ္စည်းကတော့ရှွမြေကိုသိသိအောင်ဖိထားတဲ့မြေတွေပါ VOA သတင်းတော့ Shelly Slender ကကော်လိုရာဒိုဆူပီရီယာကနေပြပို့ထားတဲ့သတင်းကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ
်လွန်ခဲ့တဲ့နှစ်နှစ်တုန်းကလေပြင်းတိုက်ခတ်ပြီးတောမီအကြီးကျယ်လောင်ခဲ့တဲ့အတွက်နေရင်လုံးတစ်ထောင်ကျော်မီးလောင်ဆုံးရှုံးခဲ့ရတဲ့ကော်လိုရာဒိုဆူပီရီယာဒေသမှာအိမ်အစ်တွေပြန်ဆောက်နေပါတယ်အစ်စ်ဆောက်တဲ့အိမ်အများစုကမီးလောင်လွယ်တဲ့ပစ္စည်းတွေတုံးကြပါတယ်ဒါပေမဲ့ဒီရင်ကတော့ကြစ်နေအောင်လှုပ်ထားတဲ့မြေအုပ်နဲ့ဆောက်တာမျိုးမီးလောင်မှာမဟုတ်ဘူးလို့ Engineer Lisa Mori ကပြောပါတယ
် The client called me and said that he was triggered still by strong
ကျွန်မကိုအင်ရှင်ပြောပြတာကသူကလေပြင်းတိုက်နေတဲ့အတန်းကိုအခုထိကြားရောင်နေတော့မလို့လေတံရောမီးတံကိုပါတိတိကျကျခတ်နိုင်ရရှိတဲ့အိမ်မျိုးသူလိုချင်တယ်ဆိုတာပ
ါ Mori ဟာတဲနဲ့မြေစည်းများတဲ့ရှွန့်ဆန်တဲ့မြေမျိုးကိုကြစ်နေအောင်ဖိပြီးအုတ်ခဲထုတ်တဲ့Nova Terra company ကိုတည်ထောင်သူပါဒီအုပ်တွေကိုထုံးကြောက်မှုံသုံးပြီးတွဲအောင်လုပ်ပါတယ်ထုံးမှုံထည့်ပြီးပုံစံခွက်ထဲထည့်ဖိတဲ့အခါမြေအုပ်ရလာပြီးဒီမြေအုပ်ခဲတွေကိုတလက်လောက်လေတလက်ထားလိုက်ရင်သုံးလို့ရပါပြီလောင်းမော့မြို့နာကဆောက်လုပ်ရေးလုပ်ငန်းခွင်မှာမိုးရီရဲ့အလုပ်သမားတွေအိမ်ဆောက်နေပါတယ်အုပ်တွေကိုအပူကပစ္စည်းဖြည့်ဖို့အတွက်နေရာချမ်းပြီးအတန်းလိုက်စီပါတယ်ရလာတဲ့ကြောက်နံရံထဲမှာအန်တွေကိုပြန်ပြီးစိုက်ထားတဲ့အတွက်ငရင်ထံကိုလည်းခံနိုင်တယ်လို့ပြောပါတယ်
။ So it's going to maintain its strength in the hundreds of pounds.
ဒီနေ့ကအဆောက်အဦခံခံဖို့နှစ်ပေါင်းထောင်နဲ့ချီပြီးတော့မရှိရင်တောင်မှရာနဲ့ချီတဲ့တုံနေကြနီးဖြစ်လို့ဒီအဆောက်အဦကတော့ခိုင်မယ်လို့ထင်ပါတယ
်။ Superior Data ကဒီအုပ်နဲ့ဆောက်ထားတဲ့အင်အသစ်ပိုင်းရှင် Mario Ribeskini ကတော့လေပြင်းတံကြားမှာသူ့ရဲ့အရင်သက်သားအိမ်ကလေးတဝုံဝုံနဲ့လှုံ့ယမ်းနေတာကိုဘယ်တော့မှမေ့မှာမဟုတ်ဘူးလို့ပြောပါတယ်။လေတံနောက်မီးပါလောင်လို့မီးလွတ်အောင်လည်းပြေးခဲ့ရတာပါ။အခုတော့ဒီမီးအုပ်အိမ်အစ်စ်ကလေးကြောင့်စိတ်အေးသွားရပြီလို့ပြောပါတယ်
။ So this methodology of construction
အခုတော့ဒီဆောက်လုပ်ရေးနည်းတဲ့ကြောင့်အပြင်မှာလေဘလောက်ပဲတိုက်နေနေအိမ်ထဲမှာဆိုဘာမှမသိရပါဘူး။အိမ်လည်းလှုပ်မနေတော့ပါဘူး။
မြေအုပ်နဲ့ဆောက်တဲ့ခင်မီအဒိုဘီဆောက်လို့ရမှာတုံးတဲ့မြေသားတွေကမီးမလောင်သလိုအဆောက်အဦတွေကိုလည်းခံကန့်စေတာဖြစ်ပါတယ
်ဒေါက်ခင်မျိုးသက်ပြောပြခဲ့တာပါအခုမြန်မာသတင်းတစ်ပုဒ်ကိုတင်ပြပါမယ်မလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာမြန်မာ30လောက်ဖမ်းခံလိုက်ရတယ်လို့မြန်မာရေးလှုပ်ရှားသူတွေကပြောပါတယ် UNHCR ကအမှတ်ခံပေးရင်လွတ်တာလည်းရှိတယ်လို့ဆိုပါတယ်မလေးရှားလက်ဝက်ကရဲ့ Obrosy စစ်စီအရာအဖမ်းဆီးတွေအကြောင်းကို VOA သတင်းတော့မအေးမှာကသတင်းပေးပို့ထားပါတယ်
မလေးရှားနိုင်ငံကွာလာလမ်ပူမြို့ကမြန်မာတွေအများစုနေထိုင်နေတဲ့ဘူကစ်ဘင်တန်ဆိုတဲ့နေရာကတိုက်ခန်းတစ်ခုကိုမလေးရှားအနာပိုင်တွေကနိုဝင်ဘာလ6ရက်နေ့ကအင်အား90လောက်နဲ့အော်ပရာစီဆစ်စင်ရေးလုပ်ပြီးဝင်ရောက်စီးနှင်ဖမ်းဆီးခဲ့ရမှာတရားမဝင်အထောက်ထားမဲ့မြန်မာ30လောက်အဖမ်းခံရတယ်ဆိုပြီးမြန်မာအရေးလှုပ်ရှားသူဦးစိုးထက်သိန်းက VOA ကိုပြောပါတယ
်အဲမြန်မာအယောက်30လောက်ပါသွားပါတယ်အမအလုံးတော့ဆူဆူပေါင်းတော့80အယောက်80ကျော်ပေါ့နော်အမအဲ့တဲမှာမြန်မာအယောက်30ကျော်လောက်ပါပါတယ်မှာဘူကစ်ပင်တန်းဆိုတော့ဒါမျိုးလေကောင်းပွဲပေါ့နော်အဲ့နေရာမှာ UN ကကန်တဲ့လူတွေရောထောက်ထားမရှိတဲ့လူတွေရော passport ကန်ဆောင်တဲ့လူတွေရောပေါ့နော်အလွာဆုံးလူလူဆောင်ရှိကြပါတယ
်စစ်ဆေးခံရသူ150လောက်ရှိပြီးအဲ့ဒီထဲကမှအထောက်ထားမရှိသူမြန်မာ30အပါဝင်ဘင်္ဂလားဒေ့ရှ်နိုင်ငံသား24ဦးနီပေါ်နိုင်ငံသား10ဦးအင်ဒိုနီးရှားနိုင်ငံသား9ဦးထိုင်းနဲ့ပါကစ္စတန်ကတဦးစီနဲ့စုစုပေါင်း82ဦးဖမ်းဆီးခံခဲ့ရပါတယ်။ဖမ်းဆီးခံရသူတွေကတော့မလေးရှားလက်ဝကထိန်းသိမ်းစခန်းကိုပို့ဆောင်သွားမှာဖြစ်ပြီးပြည်ထောင်ကြခံပြီးွားပြီဆိုရင်မြန်မာပြည်ကိုပြန်လွှဲပြောင်းလို့ရှိတယ်လို့လည်းပြောပါတယ်။
ဒီနီးစပ်ရာဒီ immigration ထောင်တွေကိုပို့မှာပေါ့နော်။အဲဒါဆိုဘုံလုံးတော့နီးစပ်ရဲစခန်းကိုပို့မယ်။ရဲစခန်းကနေမှတစ်ဆင့် immigration camp ကိုပို့မယ်။ immigration camp ကနေပြီးတော့မှတရားရုံးကိုတင်မယ်ပေါ့။အဲတော့များသောအားဖြင့်လည်းတစ်ခါလေကြာရင် immigration camp ထဲမှာပဲတရားတည်ရင်လိုက်ရတယ်ပေါ့နော်။ immigration တရားရုံးပေါ့နော်အဲ့မှာတည်ရင်လိုက်တယ်။ဆိုတော့အဲ့ကနေပြီးတော့မှတစ်ဆင့် UNHCR ကနေပြီးတော့မှအမခံပေးလို့ရတဲ့လူတွေကတော့ UNHCR အမကံပင်လွတ်ကြတယ်ပေါ့တချို့ကြတော့လေညာတော့အပြင်အခုမလေးရှားအစိုးရ UNHCR ကိုအမခံပေးလို့မရအောင်သူတို့ကလည်းကန့်တတ်ထားတော့အခုဆိုရင်တော့ဒါသူတို့ထောင်ထဲ3လလောက်ကြာပြီးွားရင်မြန်မာပြည်ပြန်ပို့တယ်ပေါ့
မ မလေးရှားနိုင်ငံမှာအထောက်ထားမဲ့မြန်မာတွေအများအပြားရှိပြီးဒီရက်ပိုင်းမှာပဲမလေးရှားလဝကရဲ့အော်ပရာစီစစ်စင်ရေးတွေကဂျိုဟိုအီပို့ပြည်နှန်းဆတဲ့နေရာတွေမှာလည်းဒီတစ်ပတ်အတွင်းအဖမ်းအဆီးတွေရှိနေတယ်ဆိုပြီးမလေးရှားရောက်မြန်မာတွေကပြောဆိုခဲ့ပါတယ်ရှင်
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျွန်တို့ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနိုင်စင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်းစီစဉ်ကိုရေဒီယိုနဲ့ဖမ်းယူနိုင်နိုင်တာပါ။နေ့စဉ် VOA မြန်မာညချမ်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါVOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်နဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။ VOA မနက်ခင်းရုပ်သံအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေတာပါ။အခုတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပါတော့မယ်။ကျမ်းပိုင်အကြောင်းကိုမတင်ပြမီမှာဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်နဲ့စကြပါတယ်။မြမပြည်မှာဆက်လက်နဲ့ပစ္စည်းပြန့်နှံ့အောင်လုပ်တဲ့သူတွေထဲမှာတရုတ်စစ်တပ်ဟာအဓိကပါဝင်ပါတယ်။တရုတ်ပြည်တွင်းစစ်မှာအရေးနိုင်သွားတဲ့တရုတ်ပြည်တပ်တွေနဲ့တရုတ်ကွန်မြူနစ်အစိုးရကြောင့်လက်နက်ပြန့်ပွားလာပုံကိုတော့ဦးအောင်ခင်ကသုံးသက်တင်ပြထားပါတယ်။
နင်းနမိတ်ချင်းထိစပ်နေတဲ့တရုတ်နဲ့မြန်မာအကြားစီးရဲစီးပွားရေးနဲ့ပတ်သက်ပြီးရောသွေးရှက်တွင်ဖြစ်မှုတွေတမိုင်းတစ်လျှောက်လုံးမှာရှိခဲ့ပါတယ်ဒုတိယကမ္ဘာစစ်ကာလမှာဂျပန်ဝင်ရောက်လာတာကိုခုခံတွန်းလှန်နေတဲ့အင်္ဂလိပ်စစ်တပ်ကိုကူညီဖို့အတွက်ချန်ကေရှက်ရဲ့တရုတ်တပ်တွေ1942မှာမြန်မာပြည်ထဲကိုဝင်လာပါတယ်ဒါပေမဲ့တက်လာတဲ့ဂျပန်တပ်ကိုဟန့်တားနိုင်စွာမရှိပါဘူးအကြအဆုံးတွေနဲ့စုတ်ခွာရပါတယ်ဒုတိယကမ္ဘာစစ်ပြီးလို့တရုတ်ပြည်တွင်းစစ်မှာကွန်မြူနစ်ပါတီအောင်ပွဲခံတော့ချန်ကေရှက်အစိုးရထိုင်ဝမ်ကျွန်းမှာကိုလုံပါတယ်ဒါပေမဲ့ချန်ကေရှက်ရဲ့တရင်အချို့ဟာရှမ်းပြည်နယ်မှာခြေကိုစခန်းချပြီးယူနန်ကိုပြန်သိမ်းဖို့ကြိုးပမ်းကြပါတယ်1950ပြည့်လွန်အစောပိုင်းမှာကွန်မြူနစ်ကိုတံပြန်တိုက်ခိုက်နေတဲ့ချန်ကေရှက်တပ်တွေယူနန်ကိုပြန်မဝင်နိုင်ပဲရှမ်းပြည်မှာတောင်တင်းနေပါတော့တယ်ချန်ကေရှက်တပ်တွေဟာဘိန်းလုံငန်းနဲ့ရမုံဝေရှာပြီးကိုကန့်လုံနေရာမှာဒေသခံလူမျိုးတွေကိုလက်နဲ့တတ်ဆင်ပေးပါတယ်ချန်ကေရှက်တပ်ကရတဲ့လက်နဲ့ခဲယမ်းဟာရှမ်းလက်နဲ့ဂိုင်တွေအတွက်အလွန်တန်ဖိုးရှိပါတယ်ချန်ကေရှက်တပ်ကိုတရုတ်ဖြူလို့ခေါ်ပြီးကွန်မြူနစ်တပ်ကိုတရုတ်နီလို့ခေါ်ပါတယ်တရုတ်ပြည်ကိုထိုင်ဝမ်နဲ့အမေရိကန်ကစစ်ပစ္စည်းထောက်ပံ့ပါတယ်။1951မှာတရုတ်ပြည်တစ်လားတလောင်းကျော်ရှမ်းပြည်မှာရှိပါတယ်။ဗကပဗမာကွန်မြူနစ်ပါတီကိုတော့တရုတ်ကွန်မြူနစ်အစိုးရကစစ်ပစ္စည်းထောက်ပံ့ပါတယ်။1950ပြည့်လွန်ကာလမှာတရုတ်စစ်လက်နက်တွေဗကပစီမှာတောင်ပုံရပုံရှိနေပါတယ်။တရုတ်နဲ့ဗမာအစိုးရဆက်ဆံရေးအစဉ်ပြေလာချိန်မှာလဲဗကပဟာတရုတ်လက်နဲ့ခရင်ရနေတုံးပါပဲလက်နဲ့ငယ်ဆက်စနအကြီးစားမော်တာအမြောက်လေရင်ပြည့်တနတ်စတဲ့လက်နဲ့တွေကိုတရုတ်ကပေးပါတယ်1989ကဘကပနေမြေမှာလက်နဲ့စက်ယုံတရုံတရုတ်ကဆောက်ပေးတယ်လို့သိရပါတယ်ရှမ်းမြောက်ကတိုင်းရင်းသားတွေဟာတရုတ်လက်နဲ့ကိုသုံးကြပါတယ်1988ရေးတော်ပုံဖြစ်ပွားလို့စစ်တပ်ကအာဏာသိမ်းတဲ့အခါမှာတရုတ်လက်နဲ့ပစ္စည်းကိုမီခိုလာပါတယ်စစ်ပစ္စည်းဝယ်ယူမှုများလေလေစစ်လင်တန်းတက်သူဦးရေလေများလေလေဖြစ်ပါတယ်1988နောက်ပိုင်းမှာပိုတန့်ရွှေဥဆောင်တဲ့စေစိုးရတက်လာတော့တရုတ်စစ်ပစ္စည်းတင်သွင်းမှုများပြားလာသလိုတရုတ်ပြည်မှာစစ်လင်တန်းတက်လူတွေများလာပါတယ် ဘုဒ္ဓရွှေတက်လာပြီးဆယ်နှစ်လောက်ကြာတဲ့အခါနိုင်ငံသားစစ်တင်တန်းတက်တဲ့စစ်မှုထမ်းတထောင်မှာတရုတ်ပြည်ကို600ကျော်သွားရပြီးကျန်လူတွေကအိန္ဒိယပါကစ္စတန်စင်ကာပူနဲ့ယူဂိုစလာဗီးယားကိုသွားရပါတယ်ရုရှားကိုသွားသူက30ကျော်သာရှိပါတယ်နောက်ပိုင်းမှာမှရုရှားကိုတင်တန်းတက်သူတွေထောင်ချီပြီးရှိလာတာပါဗီယက်နမ်စစ်ပြီးဆုံးတဲ့အခါမှာမောင်ကိုဇေးွက်ကိုလက်နက်ခဲယမ်းတွေဝင်လာပြန်ပါတယ်ဒေတာကလက်နေကင်တွေအကြလက်နေငယ်တွေပြန်ပွားလာပုံကိုစတီဖနီကိုရင်းဆိုသူအမျိုးသမီးကဩစတြေးလျအမျိုးသားတက်ကတော်မှာ2008ကပါတဂူဘွဲအတွက်ကျန်းတဆောင်ပြုစုထားပါတယ်တကယ်တော့အင်္ဂလိပ်နဲ့ဂျပန်မြန်မာပြည်မှာစစ်ဖြစ်ချိန်ကစပြီးသူတို့လက်အောက်ခံတိုင်းရင်းသားအဖွဲ့အစည်းကြီးကိုလက်နေတက်ဆင်ခဲ့ကြတာပါစစ်ပြီးတဲ့အခါမှာလက်နေငယ်9000လောက်မြန်မာပြည်မှာရှိနေလိမ့်မယ်လို့ကမ္မပါတယ်ဒီလက်နက်တွေကိုတိုင်းရင်းသားလက်နက်ကင်နဲ့ကွန်မြူနစ်တွေကဆက်သုံးကြပါတယ်။နောက်ပိုင်းမှာတော့တရုတ်နီတရုတ်ပြည်တပ်တွေကရတဲ့လက်နက်တွေကိုသုံးပါတယ်။1950က1985အထိ25နှစ်ကာလမှာလက်နက်ငယ်3သိန်းစစ်သနာ3000နဲ့လောင်ချာ3000လာအိုကိုအမေရိကန်ကပေးပါတယ်။ဒီလက်နက်တွေအတော်များများရှမ်းပြည်ကိုရောက်သွားကြတယ်လို့သိရပါတယ်။အင်းရာအုပ်စုအချို့ဟာ20ရာစုအစောပိုင်းကတည်းကလုံတဲ့နယ်တွေထုတ်လုတ်တက်နေပါပြီ။ဒီအထက်မှာကရင်ရဲ့လက်နယ်လုံးမှုစွန့်ရည်ဟာတင်ရှားပါတယ်။အင်္ဂလိပ်စစ်တပ်မှာအစောဆုံးပါဝင်ခဲ့သူဟာကရင်စစ်တီပါ။ကရင်လုံလက်နယ်တွေကိုအခြားလက်နယ်ကင်တပ်တွေကိုလည်းရောင်းတာမျိုးရှိပါတယ်။အစိုးရပြည်သူစစ်ကလက်နယ်တွေတိုင်းရင်းသားတပ်ဖွဲ့စီရောက်သွားတာမျိုးလည်းရှိပါတယ်။လက်နယ်ကင်အုပ်စုတွေဟာနှီးမျိုးစုံနဲ့စစ်ပစ္စည်းစုဆောင်ကြပါတယ်။ဘကပပြိုခွဲသွားပြီးတဲ့နောက်အပြည့်အခက်ရစဲမှုဖြစ်ပေါ်လာတာဟာရှမ်းမြောက်ကဒေသကလက်နက်ကင်တွေအတွက်အမျက်ထွက်သွားပါတယ်။တရုတ်စစ်တပ်ဟာစီးပွားရှာတဲ့အနေနဲ့နီးစပ်ရာအဖွဲ့အစည်းတွေကိုလက်နက်ရောင်းပါတယ်။ဝတ်တပ်ဖွဲ့ဟာတရုတ်စစ်ပစ္စည်းအများဆုံးအသုံးပြုတဲ့အဖွဲ့ဖြစ်လာပါတယ်။အပြည့်ရတဲ့အတွက်တချို့ဆိုလို့ရှိရင်လက်နက်အင်အားပိုးပြီးတောင့်တင်းလာပါတယ်။ဘဝရတည်ရေးအတွက်လက်နဲ့ကင်နေရတဲ့တပ်ဖွဲ့တွေဟာစေအစိုးရကြီးစိုးနေသည်လက်နဲ့စွန့်လွန်မှာမဟုတ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
လက်နဲ့ပြန်ပွားလာပုံဥအောင်ခင်တုတ်သက်သွားခဲ့တာပါတိုင်းရင်းသတင်းတော်ကိုတင်ပြပြီးကြားမယ့်ကိစ္စတင်ပြချက်ပါတယ်မြန်မာနိုင်ငံနဲ့မိုးကြီးရေကြီးကြုံခဲ့ရာအချိန်မှာစိတ်ပိုင်းဆိုင်ရာထိခိုက်သက်ရောက်မှုတွေလည်းခံစားရနိုင်တယ်လို့စိတ်ကျန်းမာရေးပညာရှင်တွေကထောက်ပြကြပါတယ်ဒီကြောင့်ဩစတြေးလျနိုင်ငံခရစ်စတယ်ပြည်နယ်စစ်ရေးမှာစိတ်ချမ်းမာရေးထူကိုဆရာဝန်ကြီးဒေါက်တာသတ္ထေးကိုကိုဝင်းမင်းကမေးမြန်းထားပါတယ
်ဟုတ်ကဲ့စိတ်ချမ်းမာရေးထူကိုဆရာဝန်ကြီးဒေါက်တာသတ္ထေးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီမိုးကြီးရေကြီးမှုပေါ့နော်အကြီးအကျယ်ဖြစ်ပြီးတဲ့နောက်မှာဒီစိုးရင်စရာတစ်ခုဖြစ်တဲ့စိတ်ပိုင်းထိခိုက်မှုတွေပြင်းပြင်းထန်ထန်မဖြစ်အောင်ပေါ့နော်ကာကွယ်နိုင်ရေးအတွက်အဓိကပြောမှမို့ဆရာကြီးဘာကနေစပြီးတော့ရှင်းပြခြင်းလဲ
ကျွန်တော်ကတော့အဲ့ဒီ background ပေါ့နော်ဒီအချို့အကြောင်းစဉ်းမြစ်ကနေစလိုက်ခြင်းတယ်ကျွန်တော်ဒီ natural disaster လို့ခေါ်တဲ့သဘာဝဘေးအန္တရာယ်တွေကိုကျွန်တော်တို့မြန်မာနိုင်ငံကအချိန်ချိန်ကြုံတွေ့ခဲ့ရတယ်ဗျပကံမငလင်လောက်တာလဲကျွန်တော်ကြားဘူးတယ်နောက်ပြီးတော့မှမှတ်မရရကတော့2008ကကျွန်တော်တို့လူ38,000ရောတဲ့ဆိုရှယ်ငရယ်နာဂစ်မုန်တိုင်းတော့အဲ့ဒါကိုလည်းကျွန်တော်မှတ်မှတ်ရရှိရဲအဲပြီးခဲ့တဲ့နှစ်ကရခိုင်မြောက်ပိုင်းမှာကျခဲ့တဲ့မိုးခါမုန်တိုင်းတုန်းကလည်းရခိုင်ပြည်သူတွေခါစီပြီးခံခဲ့ရတာအဲ့ကျတော့ဒီနှစ်ကျတော့ကျွန်တော်တို့တိုင်ဖုန်းယောဂီပေါ့ဒီယောဂီမုန်တိုင်းရဲ့ဒီ impact တက်ရောက်မှုကလည်းအင်မတန်ကြီးမားပါတယ်တကယ်ကတော့ကျွန်တော်မှတ်မိသလားခစ်တဲ့မြန်မာနိုင်ငံရဲ့တမိုင်းမှာအဆူရဆုံးရေးပြီလို့ကျွန်တော်အမှတ်ယူပါတယ်ဆိုတော့အခုလက်ရှိစီးရင်နေရဆိုရင်ကျွန်တော်တို့မြန်မာပြည်သူပြည်သားရာချီပြီးတော့အသက်ဆုံးရှုံးရပြီးတော့မှလူဦးရေ9,000,000ကနေတသန်းအထိတက်ရောက်မှုရှိတယ်လို့စီးရင်စရာတွေပြောပါတယ်အဲ့ကြတော့ဒီကျွန်တော်တို့အနှိဋ္ဌာယုံနေရတော့တပြည်လုံးပါပဲ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့ဒီပြင်းထန်တဲ့တက်ရောက်မှုရှိတဲ့အတွက်စိတ်ပိုင်းဆိုင်ရာတက်ရောက်မှုထိခိုက်နိုင်တဲ့အနေအထားကရောဘယ်လောက်ထိအနေအထားရှိနိုင်လဲဆရာကြီ
းအဲ့ဒီ ကဘေးဒုက္ခတွေမြင်ရင်ရုပ်ပိုင်းတွေကိုအဓိကအားထားပြီးတော့မှအဓိက emphasize ပေါ့လေးနဲ့ကျွန်တော်တို့ကူညီကြတယ်ဒါပေမဲ့အဲ့ဒီရဲ့နောက်ွယ်မှာစိတ်ပိုင်းဆိုင်ရာတွေကလည်းအလွန်အရေးကြီးတယ်ဗျစိတ်ထောင်းကိုချင်ရင်ဘာမှကိုလုံးမရတော့အဲ့ကြတော့ဒီစိတ်ပိုင်းဆိုင်ရာဆက်ရောက်မှုတွေအကျိုးဆက်တွေကိုပြောရရင်တော့အကြောင်းရင်းကနေကျွန်တော်ပြန်ဆချင်တယ်ခုနကဒီတိုက်ဖုန်းယောဂီဖြစ်တဲ့အချိန်မှာတပီလုံးမှာရေကြီးတယ်ရေးရှမ်းတယ်တောင်ကြရေးကြတယ်တောင်ဆောင်တွေပြူတယ်ရွှွတ်နေတွေဖုံးပြီးတော့မှရွာလုံးချွတ်ဒီနွန်အောက်ကိုရောက်ပြီးတော့လူအများကြီးအသက်ဆုံးရှုံးရတာကျွန်တော်တို့အဲ့ဒါကိုကြားရတယ်ဗီဒီယိုကလစ်တွေတွေ့ရတယ်အမှန်ကတော့ရေနစ်ယုံနေမကဘူးလူနစ်တာပါကြုံရတာ
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလိုဒီသေဆုံးဒဲရရေနစ်နွန်နစ်စတဲ့ရုပ်ပိုင်းဆိုင်ရာမှာဒီပြင်းပြင်းထန်ထန်ထိခိုက်သွားတဲ့အခါကျတော့စိတ်ပိုင်းဆိုင်ရာကိုလည်းအလားတူအကျိုးဆက်ဆက်ရှိနေတယ်ဆရာနော
်ဟုတ်တယ်အဲ့ဒီကြတော့ကျွန်တော်တို့ psychological ဒီစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်ပေါ်လာမှာအကြောင်းရင်းခံကတော့မိသားတစုလုံးဆုံးပါသွားတာတွေနောက်ပြီးတော့မှအိုးအိမ်ပစ္စည်းဥစ္စာဆုံးရှုံးသွားတာအလုတ်လုတ်ကင်လောက်ရတဲ့ဒီလဲမြေတွေရေမြုပ်သွားတာတွေကျွေးနွားတိရစ္ဆာန်တွေပါသွားတာတွေဆိုတော့အဲ့ဒီဒုက္ခပင်လယ်ဝင်းနေတဲ့အချိန်မှာinevitably ပေါ်ရှောင်လွဲလို့မရဘဲနဲ့ကျွန်တော်တို့စိတ်ပိုင်းဆိုင်ကထိခိုက်မှုတွေကြုံတွေ့လာရတယ်။အဲ့ဒီကနေပြီးတော့မှကျွန်တော်ဆက်ပြီးတော့ပြောရမယ်ဆိုရင်တော့ good news ကကျွန်တော်စာချင်တယ်။ကောင်းတဲ့အချက်ကနေစတင်တယ်။ဘာလဲဆိုတော့လက်ရှိကျွန်တော်တို့ကမ္ဘာမှာဒီကပ်ဘေးတွေကို research နော်သုတေသနလုပ်ထားတဲ့ဟာတွေကတော့ဒီတဘာဝဘေးအနေနဲ့ကြုံတွေ့ရတဲ့အချိန်မှာလူအများစုကြီးကဒီကျွန်တော်တို့စိတ်ယောဂကြီးကြီးကျယ်ကျယ်မဖြစ်ဘဲနဲ့ bounce back ပေါ့ပြန်ပြီးတော့ကောင်းလာတယ်ဒါကကျွန်တော်အယူအဆကတော့ဥစေရခိုင်နှုံးလောက်ပဲ resilient ပေါ့ကုတ်လုံနိုင်တယ်ရစ်ဆိုင်ဖြည့်ရှင်းနိုင်တယ်ဆိုတော့လူအများစုဟာစိတ်ဒုက္ခတွေရောက်မှသိတယ်စိတ်ဒုက္ခတွေရောက်မှသိတယ်ဒါပေမဲ့ပြန်ပြီးတော့နလန်ထကြလိမ့်မယ်ပြန်ပြီးတော့ဘဝကိုဆက်သွားလိမ့်မယ်ဆိုတာလေးကိုကျွန်တော်ပြောချင်တယ်ဒါပေမဲ့အဲ့ဒီဆေးရခံနှုံးလောက်ကတော့ကျွန်တော်တို့စိတ်ဖြည့်ဆည်းမှုတွေစိတ်တန်ရာရတဲ့ယောဂတွေ depression တို့ anxiety တို့စိတ်ချယောဂစိတ်တောကယောဂတွေခံစားရမယ်အဲ့ဒီကြရင်တော့ဆေးကုရမယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီစိတ်ဖြည့်ဆည်းတန်ရာစိတ်ချစိတ်တောကယောဂတွေကိုနည်းနည်းအသေးစိတ်ချင်းနည်းမျိုးဆက်ပြောပြပေးပါလားဆရာကြီ
းဟုတ်ကဲ့ဆိုတော့ကျွန်တော်တို့ထပ်ပြီးတော့ detail ပေါ့အသေးစိတ်ကိုသွားရရင်တော့ကျွန်တော်အားလုံးလဲစိတ်ထဲမှာရှင်းပြီးတော့နားလေသွားအောင်ဒီတဘာဝဘေးအနေအကြောင်းမျိုးကြုံရတဲ့စိတ်ဒုက္ခတွေစိတ်ဆင်းရဲတာတွေအင်္ဂလိပ်လိုပြောရရင်တော့ psychological distress ပေါ့စိတ်ဒုက္ခတွေဟာနှစ်မျိုးခွဲနိုင်တယ်ပထမတစ်မျိုးက normal reaction တွေဘသူမဆိုဒီတဘာဝဘေးဆိုးကြုံရင်စိတ်ထဲမှာဖြစ်ပေါ်မဲ့ခံစားချက်တွေပေါ့ဗျာဆိုတော့အဲ့ဒါတွေက anxiety စိတ်ပူတာတွေ sadness ဝမ်းဝဲပူဆွေးတာတွေဆုံးရှုံးမှုတွေရှိရင်ဝမ်းနေတာရှိကိုရှိရမှာပဲနောက်ပြီးတော့ကြောက်လန့်တယ် fear တချို့ကတော့ confused ဖြစ်သွားတယ်ဆိုတာစိတ်တွေကြောက်ကြရဲ့ရှုပ်ထွေးသွားတယ်အဲအဲ့ဒီကနေပြီးတော့မှကျွန်တော်တို့ hopeless helpless ရာမျောလင်းချက်တွေမဲ့သွားတယ်စိတ်ထဲမှာဘာမှမလုပ်ချင်မကင်ချင်တော့ဘူးဆိုတဲ့ဟာတွေ
ကုမဲ့ရမဲ့ခံစားရတယ်ပေါ့နော် helpless
မှန်တယ်တကယ်အဲ့ဒါတွေအကုန်လုံးကြုံတွေ့ရမှာပဲအဲ့ဒီအရာတွေကတော့ကျွန်တော်တို့ဒီ emotional distress ပေါ့ဒါလူတိုင်းကြုံတွေ့ရမယ်ကျွန်တော်တို့စိတ်ပိုင်းဆိုင်ရာစိတ်ဒုက္ခတွေပေါ့ဒါ logan အဲ့ဒီအနေထပ်ပြီးတော့မှတချို့ကြတော့ဟိုခန္ဓာရည်ရလည်းတယောက်နဲ့တယောက်မတူဘူးဆိုတော့တချို့ကြတော့ serious distress ပေါ့ကျွန်တော်တို့ဒီပို့ပြီးတော့ serious တော့ပို့ပြီးတော့
ပြင်းထန်တဲ့
ပြင်းထန်တဲ့ဟုတ်တယ
်ပုံမှန်ထပ်ပို့ပြင်းထန်တဲ
့ဟု
တ်ကဲ့စိတ်ဒုက္ခရောက်မှုပေါ့နော်
အဲအဲ့ဒါလေးဖြစ်တယ်ဆိုတော့အဲ့ဒါတွေကဘယ်လိုလဲဆိုတော့တချို့ကအိတ်လို့မရတော့ဟုတ်တာပေါ့ဒါလေးကျွန်တော်ကနားလည်နိုင်တယ်ဟိုအိတ်လို့မရတော့ဒါပေမဲ့အိတ်လို့မရတာညတွေများသွားရင်အဲ့ဒါစိတ်ထောင်းကိုကြည့်ပဲကတ္တနာအကြီးတက်နိုင်တယ်အဲ့တချို့ကျတော့တတ်သိခြင်းနိုင်အဲ့ကျတော့ဒီတတ်သိဖို့ကြိုးစားတာလေးရှိတယ်တကယ်တတ်သိသွားတာလေးလည်းရှိတယ်အဲ့ဒါလေးအလွန်ဝမ်းနည်းစရာကောင်းပါတယ်အဲ့ဒီကနေပါကျွန်တော်တို့ဒီ grief လို့ခေါ်တဲ့ပူဆွေးတာပေါ့ဒါအထူးသဖြင့်ကျွန်တော်တို့မိသားစုဝင်တွေတယောက်ယောက်ဆုံးပါသွားတယ်ဒါမှမဟုတ်မိသားစုဝင်တွေအများကြီးဆုံးပါသွားရင် grief ဆိုတာကျွန်တော်တို့ဝမ်းနည်းပူဆေးတော့ကအဲ့ဒါလည်းရှေ့ကုဖို့လိုရင်ကုရတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်။ခုတော့တိုင်းရင်းသတင်းတော်ကိုနားဆင်ကြည့်ရှုကြပါမယ်။အရခတ်တပ်တော်ရဲ့တိုက်ပွဲသတင်းရပါဝင်ပြင်းပြင်းနဲ့လာရှိုးနီးကတိုက်ပွဲသတင်းတွေကိုလည်းနားဆင်ကြည့်ရှုရပါမယ်။ဒါ့အပြင် NUG KNU KNPP နဲ့ချင်းမျိုးသားတအူတို့ရဲ့ပူးတွဲသတင်းစာရှင်းလင်းပွဲအကြောင်းအပါဝင်တိုင်းသားဒေသသတင်းတွေကိုအခုဆက်လက်ရှုစားနားဆင်ကြပါခင်ဗျာ FEVR အဖွဲ့ကတင်ပြထားပါတယ
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတွင်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမအမိပါနေဆက်ဒေသတိုင်းရင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်ဖားပွန်ခရိုင်နယ်ကခေါပုတ်စခန်းကိုသိမ်းပြီးတဲ့နောက်တက်ခွဲမှု၃ရောင်းနဲ့အတူစစ်ကောင်စီတပ်သား18ယောက်ကိုဖမ်းဆီးရမိထားတယ်လို့ KNU ကထုတ်ပြန်ပါတယ်ရခိုင်ပြည်အမ်းမြို့မှာရှိတဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခရဲ့အရေးအကြီးဆုံးတပ်ကိုလေကြောင်းထိုးစစ်ဆင်မှုတွေကြားကနေပဲအရခတက်တော်အေအေကသိမ်းပိုက်လိုက်ပါတယ်တဲ့ရင်လွာရီတဲမှာတော့ချင်းမျိုးသားတက်ဦး CNF ကစစ်ကောင်စီနဲ့ဆွေးနွေးစရာအကြောင်းမရှိဘူးလို့ပြောဆိုလိုက်တဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိနေပါတယ
်ကျမကနန်းဟောင်းမှရှင်တဲ့ရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်ဖားပွန်ခရိုင်ထဲကခေါပုတ်စခန်းကိုသိမ်းပိုက်ပြီးတဲ့နောက်တက်ခွဲမှု၃ရောက်နဲ့အတူစစ်ကောင်စီတပ်သား18ယောက်ကိုဖမ်းဆီးရမိထားတယ်လို့ကရင်အမျိုးသားအစည်းအရုံး KNU တပ်မဟာ၅ကသတင်းထုတ်ပြန်ပါတယ်ဖမ်းဆီးရမိထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေထဲကခမရ343ညခမရ341နဲ့ခလရ19တပ်တွေကတက်ခွဲမှု၃ရောက်နဲ့ခမရ343ညကစေးတပ်မှုတယောက်လည်းပါဝင်တယ်လို့KNU ကဆိုပါတယ်ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေကအော်တိုဘာလ28ရက်နေ့မှာဖားပွန်ခရိုင်ထဲကခေါပုတ်တပ်စခန်းကိုသိမ်းပိုက်ခဲ့ပြီးအဲ့ဒီစခန်းကနေထွက်ပြေးသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုလိုက်လံရှင်းလင်းဖမ်းဆီးခဲ့တာလို့ဆိုပါတယ
်လေကြောင်းထိုးစစ်ဆင်မှုနဲ့အင်အားတူးချဲ့နေတဲ့ကြားကနေပဲအနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခရဲ့အရေးအကြီးဆုံးတပ်ကိုအရခတ်တော်အေကသိမ်းပိုက်လိုက်ပါတယ်နပခဌာနချုပ်ရဲ့အရေးအကြီးဆုံးတပ်တစ်ခုဖြစ်တဲ့လေကြောင်းရန်ကာကွယ်တပ်ဖွဲ့ကိုသိမ်းယူနိုင်ခဲ့တာလို့နဝမ်ဘာလပထမပတ်ထဲမှာမြေပြင်ကစစ်ရေးသတင်းအရင်းမြစ်တွေကတီးပြုတ်ပြောဆိုပါတယ်အမ်းမြုတ်သိမ်းတိုက်ပွဲတဲ့အေအေကလက်ရှိမှာခမရ389တပ်ရင်းဂရင်300စေးတပ်တန်ကိုတထောင်ဖျားပူလောင်တောင်ဖျားကုန်းဆရာဖတ်တပ်နပခနာကမိုက်ခရိုဝေ့ဗ်တောင်ကုန်း BE တက်ရင်တရက်ပင်တက်စခန်းနတ်တလာဂိတ်တွေကိုတင်ထားနိုင်ပြီဖြစ်ပါတယ်အာမျိုးပပတ်လေကစခန်းအများပြားကိုအေအေကတင်ထားနိုင်ပြီဖြစ်ပြီးနဘကဌာနချုပ်အတွက်ဂါကင်းတက်၄ခုကိုပဲတင်ဖို့ကြံတော့တယ်လို့ဆိုကြပါတယ်
ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်ထဲကမိုင်းကျအုပ်စုမှာဝါတပ်ဖွဲ့ကနေတပ်သားတစ်စုဆောင်းနေတာကြောင့်အနှဲငယ်ပဲကြာနေသေးတဲ့လူငယ်တွေကလည်းနေရာကနေစွန့်ခွာနေကြပါတယ်အော်တိုဘားလာနောက်ဆုံးပကစားပြီးတပ်သားတစ်ခေါ်ယူစုဆောင်းနေတာဖြစ်ပြီးတော့အခုချိန်ထိနာမည်စည်ရင်းတရာကျော်ရထားပြီးဖြစ်တယ်လို့ရွာသူအမျိုးသမီးတယောက်ကပြောပါတယ်လာရှိုးမြို့ရဲ့အရှိတ်ပတ်မိုင်60ကျော်အကွာတန်လွင်မြစ်ကမ်းဘေးမှာရှိတဲ့မုန်ကက်ရွာကို2023နှစ်နောင်ပိုင်းမြောက်ပိုင်းညီနောင်မဟာမိတ်3ဖွဲ့ကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးအခုဆိုရင်ဝါတပ်ဖွဲ့ကိုထိန်းချုပ်ဖို့လွှဲထားပေးတာဖြစ်တယ်လို့ဆိုပါတယ်။အုပ်ချုပ်ရေးပိုင်းမှာတာဝန်ယူထားတဲ့မိုင်းကျက်ဒေသခံစိုက်ထွန်းကြီးကလူငယ်တွေကိုတတ်တားတဲ့အဖြစ်စည်ရင်ကောက်ယူနေပြီးသားတွေခရီးထွက်နေရင်အဖေဖြစ်သူကိုအစားထိုးစည်ရင်ပေးတွင်းခိုင်းနေတယ်လို့ဆိုပါတယ်။
မွန်ပြည်နယ်ကြိုက်ထူမြို့နယ်တဲကတော်လိုင်းအားစုတွေလှုပ်ရှားနေတဲ့ရွာတွေတဲကိုစစ်ကောင်စီတပ်ကစစ်ကြောင်းထိုးဝင်ရောက်လာတာကြောင့်နှစ်ဖက်ကြားတိုက်ပွဲတွေဖြစ်ပွားနေပြီးစစ်တပ်ဘက်က၄ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။အောက်တိုဘာ30ရက်နေ့ကနေနိုဝင်ဘာ5ရက်နေ့အထိနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးစစ်သား၄ယောက်ထက်မနည်းသေဆုံးခဲ့တဲ့အပြင်10ယောက်လောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တော်လိုင်းအားစုတာဝန်ရှိသူတွေကပြောပါတယ်။အင်အား100လောက်ရှိတဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသအခြေဆိုင် KNU PDF ပူးပေါင်းတပ်ဖွဲ့တွေကြားနေရက်စက်တိုက်ပွဲတွေဖြစ်ပွားနေပြီးလက်တလုံးမှာပိန်နေကုန်ပြင်ကရူကုန်မူပေါ်နှစင်အပါဝင်ကြောက်ပုံရွာကဒီတာခန့်ပြည်သူတွေဘေးလွတ်ရာကိုချွတ်ပြေးတိမ်းရှောင်နေရပါတယ်
အ India nenga Manipur pine a jin thong thae ma phansi thain thain khan tha ya de Myanmar sit be shaung te yaw thong twin cha ma ye saung shaung mo long law swa ma ya shi da chaung a ye paw ku ni lo at ni ba de Manipur a jin thong ma phansi khan tha ya de atet 50 jaw aywe u aung min ha na da shi a sou yoga phit pwa ni bi se ku ta mu khan yu pho lo a ni da lo India for Myanmar a phwe ga thauk pyan ba de taok cha ni ma u aung min go khwe se ku ta mu lou yan sin sin tha bi se wa rwe lo at ni de lo a jin thong ga ni le Sewa Guni Topa Mumashita Jow, a cake head don't do near Ralu Suare, many boards in town tega, Myanmar Sibi Shangriha, Tonga Judy Aharama Piri, a sat out the go sat down near be, say by your bang Sanya, Pin Bansi and Muri Pinibi, Jama Yi Sasha Muri Lu and Niralu Suare.
The Nime Jina Dwa Lidu Lama Poma, Lanri Piasi Mujow, Garigo Sinuine Sueyu Niabi, Gakari Samatan Zita Nirelu, Hidwa Biduriga, Piovare, Oduala Tadia Bagasavi, The Nime Jina Dwa Lampine Piasinibi, Akusu in Kite Diago, Gaka Jelly Dainty, Bini Arelu, Kidwa Diaga, Piovare, Omanito Webe, Dwayare, The Nime Jina Kizinga, Akusu in Lamabe, Nanya Eyabi, Garigo Sinui, Consetuine Sueni Yara Pidelu Sujavare.
ခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပြီးတော့မှာပါစစ်အာဏာရှင်အကျိုးစီးပွားကိုအကာအကွယ်ပေးနေတဲ့2018ပြည်ပေါ်အောက်ကလုံဆောင်ချက်မှန်သမျှကိုလုံးဝငြင်းပယ်ပြီးစန့်ကျင်တိုက်ဖြတ်နေသလိုစစ်ကောင်စီနဲ့လည်းဆွေးနွေးစရာအကြောင်းမရှိဘူးလို့ချင်းမျိုးသားတအူစီအန်အက်ဖ်ကပြောဆိုထားပါတယ်ကိုရောဘက်ကစူးစီးထားပါတယ်
ပြူတန်းငင်ငွေရေးဆူရအင်ယူဂျီနဲ့ကေတူးစီလူခေါ်တဲ့ဂရင်အမျိုးသားစီယုံကေအန်ယူဂရင်အမျိုးသားတူတေးပါတီကေအန်ပီပီချင်းမျိုးသားတအူစီအန်အက်ဘရူဟာအင်္ဂါနေ့ကလှုပ်တဲ့ဦးတွဲသတင်းစာရှင်းလင်းပွဲမှာစီအန်အက်ပြောရေးစုခွင့်ရှိသူလည်းဖြစ်လက်ထောက်အထွေထွေတွင်းမှုနှင့်လည်းဖြစ်တဲ့စလိုက်ထက်နေကပြောဆိုခဲ့တာဖြစ်ပါတယ်ရနေနိုင်ငံရေးပြဿနာဟာစစ်အာဏာရှင်ရဲ့အကျိုးစီးပွား
tabile tibare. The nine yaman sita yat diego, kaima sere, tatanshi pressipo, augane, kosha song yamu, secondsigo, teso, shesime, pampo, lusong, humantemia, sanching, typeanet, along with the tibare.
No mala de yeniga, sieneb dutia, ukatane, dota shui carga, idulutugu, banja chesure, main con piojayama, the demedia tana, the chuga, chimiota usinepa, sikong sine, duiso, sinuigo, a changa chene, sinzame, subi, yeda, popia muri, shikebare. Igisaha, the media de chuga, nalemu lema ni chinda pibi, natoshi puesipo, auga, losang muman de miago, duruine lekama, mohulu, salai tenica, sepiovare.
Natoshi puesipo, augane, toane, the sick gonsi, loja mantepiaga, jorga de loma, suninacea, a jam shibu, erale, a cua, jodoraga, nangan ye suinu pue surabe, pibare, nangan ye suinu yame, sureha, a pibabu, nangan ye suinu pue surehane, nangan ye suinu me, sureha, madubabu, and so in jorga, di boom the bota yeti che a dine, jorga, celebiro, yeti biro, sick gonsi ye, natoshi puesipo, augane, losong mantepiagaro, jorga, objecta, impere, suinu.
ပြန်ပြီးတော့ဖြည့်ချင်ပါတယ်။NUG အစိုးရနဲ့ကေတူးစီတို့ဟာ2020လေးခုနှစ်ဇန်နဝါရီလ30ရက်နေ့ကထုတ်ပြန်ခဲ့တဲ့ဆက်အနာရှင်စနစ်ချုပ်ငင်းကြီးနဲ့ဖက်ဒရယ်ဒီမိုကရေစီပြီးထောင်စုတည်ဆောက်ရေးဘုံသဘောထားယက်တီချက်အတိုင်းဆက်လက်ယက်တီသွားကြမယ်လို့လည်းအဲ့ဒီသတင်းစာရှင်းလင်းပွဲမှာဒေါ်လိုင်းအာဇူရီကပြောဆိုခဲ့ကြပါတယ်။စင်နေပါ2005ခုနှစ်အောက်တိုဘာလ15ရက်နေ့မှာဒေါ် ချုပ်ပဲဖြတ်ပြီးစစ်အာဏာရှင်စနစ်အမြင့်ပြတ်ချေမှုန်းရေးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေးအတွက်လက်နက်ကင်တိုက်ပွဲဝင်နေတာဖြစ်ပါတယ်ခင်ဗျာ
။ပွင့်လင်းရသည်ကိုရောက်လာပြီးဖြစ်လို့မွန်ပြည်နဲ့ကရင်ပြည်မြောက်ရီနယ်စပ်ဘက်ကိုအသွာအလာအဆင်ပြေလာပေမဲ့ဂိတ်တွေများလာတဲ့အတွက်ကုန်သည်တွေအဖို့တွက်ချေမကိုက်ဖြစ်နေကြပါတယ်။အဲဒီဘက်ကအကြောင်းကိုတော့ရမရစုစည်းထားပါတယ်။
မြဝတီကော့ဂရိုက်ကျမ်းမှာရှိတဲ့ဒေါနတောင်ကျော်ကားလားတွေကိုအခုနှစ်ထဲပြန်လည်ဖွင့်လှစ်လိုက်ပြီးလက်ရှိမှာတော့လက်နက်ကင်ဖွဲ့တွေရဲ့ဂိုက်တွေအတော်လေးများလာတယ်လို့ကားမောင်းတမားတယောက်ကပြောပါတယ
်။ဒေါနတောင်ကျော်လမ်းကြီးအကုန်လုံးအားပြန်ပွင့်သွားပြီ။တကယ်တော့တုံးခဲ့တဲ့ဟိုမြဝတီကော့ဂရိုက်လမ်းဟောင်းပေါ့ဗျာ။အဲဒီလမ်းဟောင်းပေါ်သွားရင်တော့ဂိတ်တွေက50ကျော်လောက်ရှိတယ်။အဲအိုင်လန်သုံးပြီးမှဆိုရင်ကျွန်တော်ကုန်ကားတည်းဆိုရင်အနည်းဆုံး50လောက်ကုန်တယ်။ဒီခရီးတဲ့တင်ကားဆိုရင်တော့အနည်းဆုံး50လောက်ကုန်တယ်ဗျာ။အိုင်လန်အိုင်လန်သွားရင်
မြဝတီမြို့ကစပြီးထွက်လာလို့ရှိရင်ခရီးနေကြသော PGF Yene, set a kate to ebien. Kayan yanjan ye pwe, busy guy. DKB a guy, KNU guyne. Pidu kaka yeta, PTF kate to the shin nidru. Eri kate ma, yapiaka, nami mimu tatare, drapiaka, sararigu, piniare lo suvare. Myo win tatu ma, kaipam yaswago, tata chatabi, piatan toalani de, garezigane, we kaukani jabare. Myori dona, tangjolan we pite, toka gulan.
တက်တူရတက်ရှိလားတက်ကတိလမ်းတွေပဲမှာလဲလမ်းချောင်းတွေပွင့်နေတာကြောင့်ကားနဲ့နေတိုင်းတက်ဆင်သွားလာနေရတယ်လို့ဆက်ပြောပါတယ်ကားရရောင်းနေတိုင်းတက်ဆင်လို့ရပါပြီဒီတလန်းကားတွိုင်းသွားမတွိုင်းခြားလမ်းနေရတယ်လှည့်သွားလို့ရတယ်ဗောနော်အဲလူစီးကားရရောင်းနေတိုင်းတွိုင်းလာနေတာမျိုးတွေရှိတယ်ထိုင်းနယ်စပ်ကနေကွန်ပျက်စီးတွေတဲဆောင်လာရတာဟာလွယ်ကူပေမဲ့ဂိတ်ကြီးတွေပေးကမ်းရတာများနေတဲ့အပြင်
ကောင်းတဲ့တယောက်ကပြောပါတယ်။ကောင်းပြစီတွေကဈေးချဝါတော့မလွယ်ဘူး။ဘာသိကြမှာလဲဒီလန်ဒရာကြီးနဲ့ကိုကိတ်ကြီးတွေအများကြီးပြနေရတော့အတိတ်အစိမ်းမပြရဘူး။အဒီပြေကိုဒီမော်မြန်ဘတ်ဘတ်တို့ဘုကိုညောင်ကားစီပြပါတယ်မှာလဲကောင်းပြစီဖက်လာရှိရရရှိနေတော့ဟိုကောင်းတွေရဲ့ပြစီတွေတိတ်မတင်ကြတော့။စစ်တပ်နဲ့
KNLA ပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်လာပြီးတဲ့နောက်ကော့ကရိတ်နဲ့မြဝတီမျိုးကိုဆက်တွေ့ထားတဲ့အာချလာမကြီးကိုလုံခြုံရေးရပြီးကြတဲ့နှစ်နိုဝင်ဘာလကတည်းကရပ်သားတွေကိုသွာလာခွင့်မပြုတော့ဘဲခင်ယူကပိတ်လိုက်တာဖြစ်ပါတယ်။အခုဆက်ပြီးသတင်းအချင်းချက်ကိုနားဆင်ကြရမှာပါရှင်။ကရင်ပြည်ဖားပွန်ခရိုင်ထဲကခေါ်ပုတ်စခန်းကိုသိမ်းပိုက်ပြီးနောက်တပ်ခွဲမှုသုံးယောက်နဲ
တော်ရရှင်ရဲ့ခုနားဆင်နေခဲ့ကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပ
ါ။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ကိုစာရေးလို့လဲဆိုရင် Facebook Messenger ဖြစ်ဖြစ် email bummies@vuenews.com ကိုဖြစ်ဖြစ်ပို့ပို့နိုင်ပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြပါမယ်။ရွေးချယ်ခံသဘရဒေါ်နယ်ထရမ့်ဦးဆောင်တဲ့ဆိုအဖွဲ့ကိုအာဏာပြောင်းရေးချောချောမွေ့မွေ့ဖြစ်အောင်သူ့ဆိုအဖွဲ့အနေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့အမေရိကန်သဘရဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။မနေ့ကရွေးချယ်ခံသဘရထရမ့်ကိုသူ့အနံ့ရတဲ့အတွက်ဂုဏ်ပြုကြောင်းလှမ်းပြောခဲ့ပါတယ်။ငြင်းချင်းကြကြနဲ့အစီအစဉ်တကျအာဏာပြောင်းရေးဖြစ်အောင်ကျွန်တော်ဆိုအဖွဲ့ကိုညွှန်ကြားထားပါတယ်လို့လက်ရှိသဘရကဆိုပါတယ်။လာမယ့်နှစ်ဇန်နဝါရီလ20ရက်နေ့မှာငြင်းချမ်းစွာအာဏာပြောင်းမယ်လို့လည်းသဘရဘိုင်ဒန်ကပြောသွားပါတယ်။အရွေးကောက်ခံအမေရိကန်သဘရဒေါ်နယ်ထရမ့်မှာသူ့အစိုးရအဖွဲ့ရဲ့အရေးပါတဲ့ယာဒူးတွေခံထားဖို့လုပ်နေသလိုအစိုးရအဖွဲ့စည်းငုံရဲ့ပိုင်းတွင်းမှာပဲထုတ်ပြန်နိုင်ရရှိနေပါတယ်။အင်္ဂါနေ့ရွေးကောက်ပွဲမှာဒုတိယသဘရကမ်လာဟဲရစ်ကိုပြက်ပြက်သားသားအနိုင်ရခဲ့တဲ့နောက်ထရမ့်ကသူ့လက်ထောက်တွင်းနဲ့ဖလော်ရီဒါကသူ့ရဲ့မာလာဂိုအပန်းဖြေစခန်းမှာဆန့်စစ်ရွေးချယ်နေတာပါ။ရွေးတက်တွေကလက်ဗနိုရှေ့ပိုင်းနဲ့တောင်ပိုင်းကိုတိုက်ခိုက်လို့လူ90ကျော်သေဆုံးပြီး160ကျော်ဒဏ်ရခဲ့ပြီးနောက်တည့်ရက်ကြာသပတေးနေ့မှာဘေရွတ်တောင်ပိုင်းစင်ဂျေဘုံဒေသတွေကိုပြစ်မှတ်ထားပြီးနောက်ထပ်လေကြောင်းကနေအတော်များများတိုက်ခိုက်ခဲ့တယ်လို့လက်ဗနိုကျမ်းပိုင်ဝန်ကြီးဌာနကပြောပါတယ်။အဒီလိုတိုက်ခိုက်ရမှာလက်ဗနိုနိုင်ငံတကာလေဆိပ်နားကိုပါထိမှန်ခဲ့ပြီးမပစ်ခတ်ခင်ကတော့အဲ့ဒီဒေသဝန်းကျင်မှာနေထိုင်သူတွေကိုဘေးလွတ်ရာကိုရှောင်မိုးလဲအမိတ်ထုတ်ပြန်ခဲ့တာပါ။သူတို့ပြစ်ခတ်တဲ့နေရာဟော့စပီတယ်ဌာနချုပ်နဲ့သူတို့ရဲ့ဘေးရွတ်ကစီရေးအဆောက်အဦတွေကိုပြစ်ခတ်တာဖြစ်တယ်လို့အစ်ရွေးကပြောပါတယ်။အခုတော့စီစဉ်ဆုံးသတ်ပါစေခင်ဗျာ။ဒီကနေ့နဲ့အစီအစဉ်ထုတ်လွှင့်မှုကမက်ကင်ပြူထွေးပါအခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာ burmese.voanews.com မှာလည်းအလွယ်တကူဖတ်ရှုနားဆင်ကြည့်ရှုနိုင်ကြပါတယ် VOA ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးနေပြောရဲမောချစ်ချင်းပေါ်ကျွယ်တင့်တယ်ပေါ်ဟာလှပတဲ့ကာလတွေမနည်းမြန်ရောက်ရှိနိုင်ကြပါစေကျွန်တော်တမောင်သားပါ